Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်တယ်လို့တနင်္လာရက်အစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
ရုရှားကျူးကျော်စစ်ကောကာကွယ်ရေးအမေရိကန်အချောက်အပါလက်နက်တွေအတွက်မြေရှားသတ္တုထုတ်လုပ်ခွင့်ပေးဖို့သဘောတူညီချက်နှင်းနေပြီလို့အမေရိကန်နဲ့ယူကရိန်းတို့ကပြောပါတယ်။အမေရိကန်သမ္မတထရမ်ကစစ်ဘောချုပ်ကြီးတွေကိုဖြုတ်တာဟာအရင်ကမလုပ်ခဲ့ဘူးတဲ့ကိစ္စမဟုတ်ပါဘူးလို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဂျာမနီရွေးကောက်ပွဲမှာအတိုက်ခံကောင်းဆောင်ဖရက်ဒရစ်မတ်စ်ကသူနိုင်ကြောင်ပြောဆိုလိုက်ပါတယ်။
ဒါအပြင်သမ္မတထရန့်အစိုးရကဆီယာနာတင်ထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပေါ်ဥပဒေသက်တမ်းထပ်ပြီးတိုးလိုက်တဲ့အတွက်မြန်မာစစ်တပ်ကိုအရေးယူထားတဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့ NUG အစိုးရတာဝန်ရှိသူတို့ရဲ့ပြောဆိုထားတဲ့အကြောင်းအရအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျန်မှတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းစာတာတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားကျူးကျော်စစ်ကောင်ကာကွယ်နိုင်အောင်အမေရိကန်ကထောက်ပံ့ပေးထားတဲ့လက်နက်တွေအတွက်မြေရှားသတ္တုထုတ်လုပ်ခွင့်အခွင့်အရေးအမေရိကန်ကိုပြန်ပေးရမယ့်သဘောတူညီချက်နှီးနေပြီလို့အမေရိကန်နဲ့ယူကရိန်းတို့ကတနင်္ဂနွေနေ့မှာပြောလိုက်ကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီးကသဘောတူညီချက်ရဖို့တိုးတက်မှုတွေရှိနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အမေရိကန်အခု $1အတွက်ယူကရိန်းက $2ပြန်ပေးဖို့စာချုပ်မူကြမ်းကိုပို့ထားတဲ့အကြောင်းသမ္မတဇယ်လန်စကီးကပြောပါတယ်။ဂျာမနီနိုင်ငံက KL Institute for the World Economy အဖွဲ့အပြောအရအမေရိကန်ကယူကရိန်းကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားမှုအတွက်အမေရိကန်ဒေါ်လာ128ဘီလီယံပေးထားခဲ့တာပါ။ပြန်ပေးဖို့မပါတဲ့ယူကရိန်းအထောက်ပံ့ကသမ္မတထရမ့်အတွက်အဓိပ္ပာယ်မရှိပါဘူးလို့အမေရိကန်အထူးသံတမန်စတီဗ်ဝစ်ကော့ဖ်က CNN ရုပ်မြင်သံကြားကိုပြောခဲ့ပါတယ်။အမေရိကန်သမ္မတလွတ်တော်တို့နဲ့သဘောတူညီချက်အရအမေရိကန်ကထောက်ပံ့ခဲ့တာက Grant ခေါ်တဲ့ပေးငွေလို့သုံးနှုန်းခဲ့ကြောင်းပင်ငွေဟာချင်းငွေမဟုတ်တဲ့အကြောင်းယူကရိန်းသမ္မတဇယ်လန်စကီးကတော့ပြောပါတယ်ယူကရိန်းရဲ့ဥရောပလုံခြုံရေးအတွက်နောက်ထပ်လှမ်းရမယ့်ခြေလှမ်းတွေနဲ့ပတ်သက်လို့ဥရောပသမဂ EU အဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေရဲ့အရေးပေါ်ထိပ်သီးအစည်းအဝေးကိုမတ်လ6ရက်နေ့ဘရပ်ဆဲလ်မြို့မှာခေါ်ထားတယ်လို့ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာကတနင်္လာနေ့ကကြေညာလိုက်ပါတယ်ယူကရိန်းရဲ့ဥရောပလုံခြုံရေးအတွက်အပြောင်းလဲဖြစ်စေမယ့်အချိန်ကဖြစ်တယ်လို့လည်းသူကလူမှုမီဒီယာမှာပြောပါတယ်EU ခေါင်းဆောင်တွေ February 3ရက်နေ့ဆုံခဲ့ကြကြတဲ့ကအမေရိကန်သမ္မတထရမ့်အစိုးရကယူကရိန်းနဲ့ဥရောပမဟာမိတ်တွေကိုဆဲစုပေါင်းများစွာအကာအကွယ်ပေးခဲ့တဲ့မူဝါဒတွေကိုပြောင်းလဲပစ်ခဲ့တာပါယူကရိန်းကိုရုရှားကျူးကျော်တာကတနင်္လာနေ့မှာတတိယနှစ်ပတ်လည်ဖြစ်ပြီးဥရောပကောင်ရှင်ကြီးကအာဆူလာ von der Leyen နဲ့တခြားကြီးကတွေဟာယူကရိန်းကိုထောက်ခံကြောင်းပြသကြဖို့အတွက်ကိပြုတ်ကိုရောက်ရှိလာကြမှာဖြစ်ပါတယ်အမေရိကန်သမ္မတထရမ့်ကစစ်ဘုံချုပ်ကြီးတွေကိုဖြုတ်လိုက်တာဟာအရင်ကမလုပ်ခဲ့ဘူးတဲ့ကိစ္စမဟုတ်ပါဘူးလို့ကာကွယ်ဝန်ကြီးပီဟက်ဆက်ကအခိုင်အမာပြောလိုက်ပါတယ်။ဘူဒွက်စီဦးစီးချုပ်များဥက္ကဋ္ဌအဖြစ်ကနေလီဒတ်ဘုံချုပ်ကြီးစစ်ကျူဘราวน์ဂျူနီယာကိုဖယ်ရှားလိုက်တာနဲ့ပတ်သက်လို့ Fox News တင်းငွေတွေနဲ့အစီအစဉ်မှာဟက်ဆက်ကအခုလိုပြောလိုက်တာပါ။သမ္မတဟာသူ့ရဲ့အဓိကကြားတဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ကိုဖွဲ့စည်းရမှာပါ။ဒီလိုအပြောင်းလဲတွေလုပ်ခဲ့ကြတဲ့သမ္မတတွေအများကြီးရှိပါတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။ဗိုလ်ချုပ်ကြီးဘราวน์လေတပ်ဦးစီးချုပ်ဖြစ်ထရမ့်ကပဲ2020မှာအဆိုပြုခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဘราวน์ဟာပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌနေရာကိုရရှိတဲ့ဒုတိယလူမဲခေါင်းဆောင်လည်းဖြစ်ပါတယ်။ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌနေရာကိုထရမ့်ကလေတပ်ဒုတိယဗိုလ်ချုပ်ကြီးဒန်ရိုဇင်ကိန်းကိုခန့်ထားလိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးကိန်းကဒီဇင်ဘာလကအငိမ့်စားယူသွားခဲ့တာပါ။အငိမ့်စားယူပြီးဗိုလ်ချုပ်ကြီးတယောက်ကိုဘာလို့ခန့်ထားရသလဲဆိုတာကတော့မရှင်းသေးပါဘူး။
အန်ဒံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်
တင်းလာနေမနက်ခင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။တင်းလွင်နေ့ကကျင်းပခဲ့တဲ့ဂျာမနီရွေးကောက်ပွဲမှာအတိုက်ခံကောင်းဆောင် Frederick Marx ကတူနိုင်တဲ့အကြောင်းပြောလိုက်သလိုဝန်ကြီးချုပ် Olaf Scholz ကလည်းရှုံးတဲ့အကြောင်းသဘောတူလိုက်ပါတယ်။မဲပေးထွက်လာသူတွေကိုကောက်ယူတဲ့စစ်တမ်းရလက်ရအစွန်ရောက်ပါတီ AFD ပါတီကဒုတိယနေရာကလိုက်နေပြီးဒုတိယကွာစစ်ပြီးတဲ့နောက်အားကောင်းဆုံးအနေထားကိုရတော့မယ်အလားအလာတွေ့နေရပါတယ်။သူရင်ဆိုင်ရမယ့်အလုပ်ပမာဏကိုသူသိတဲ့အကြောင်းဒါဟာလွယ်ကူမှာတော့မဟုတ်ကြောင်းဘိုလက်ရာပါတီခရစ်ယာန်ဒီမိုကရက်တစ်ယူနီယံ CDU ပါတီ Frederick Marx ကပြောပါတယ်။ညွန်မောင်းစွာကိုမြန်နိုင်သမျှအများဆုံးဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့လည်း Marx ကဆိုပါတယ်။လက်ရဆုံးပါတီ AFD ပါတီနဲ့လက်မတွဲဘူးလို့တော့အရင်တုန်းကသူကအခါခါပြောခဲ့ပူပါတယ်။ဘိုလက်ဝဲဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Scholz ကတော့ဒါကခါသီးတဲ့ရွေးကောက်ပွဲရလာဖြစ်တယ်လို့ထောက်ခံသူတွေကိုပြောခဲ့ပြီးအရှုံးကိုအသိမှပြုသွားခဲ့ပါတယ်။စီးရီးယားသမ္မတအသစ်ဒါမှမဟုတ်ရခိုင်သဘောအုပ်စုဟယတ်တဟာအယ်ရှမ် HGS အဖွဲ့ကိုစီးရီးယားမြို့တော်ဒမတ်စကတ်တောင်ပိုင်းနယ်ပယ်တွေမှာတတ်ချထားဖို့ခွင့်ပြုဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟုကပြောလိုက်ပါတယ်။စစ်ကြောင်းစစ်ပွဲမှာနေတယာဟုကအခုလိုပြောလိုက်တာပါ။နင်းများစွာပြည်ရင်းစစ်ဖြစ်ပြီးတဲ့နောက်အစိုးရအသစ်ကစီးရီးယားကိုပြန်လည်ထိ ंछ ုပ်တိုင်းအောင်စ조사နေတဲ့အချိန်မှာနာတယာဟုကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။စီးရီးယားတောင်ပိုင်းဒေသတွေကိုလုံးဝစစ်မဲ့နယ်မြေဖြစ်သတ်မှတ်ဖို့တောင်းဆိုလိုက်ပါလေ။စီးရီးယားတောင်ပိုင်းကဒရုစ်ရရွာအသိုက်အဝန်းကိုချိန်ချောက်လာတာမှန်တယ်ဗျ။တိခါနိုင်မှာမဟုတ်ဘူးလို့လည်းနာတယာဟုကဆိုပါတယ်။စီးရီးယားအာဏာပိုင်တွေစီကတုံ့ပြန်ချက်ကိုတော့ချက်ချင်းမရရှိသေးပါဘူး။ဟာမွန်တောင်ထိပ်နဲ့ဂျာဂန်နယ်မြေတွေမှာအစ္စရေးတပ်တွေကာလအကန့်အသတ်မရှိဆက်ရှိနေလိမ့်မယ်လို့အစ္စရေးကာကွယ်ဝန်ကြီးအစ္စရေးကတ်ကလည်းပြောပါတယ်။တောင်ပေါ်မှာတပ်နှစ်စခန်းဂျာဂန်စုံမှာခုနှစ်စခန်းတက်ချထားတယ်လို့ဝန်ကြီးကဆိုပါတယ်။ဆေးဥမာဆေးမြောက်တနင်္ဂနွေနေ့အထိပုပ်ဂျဟန်မင်းကြီးဖရန်စစ်ရဲ့အခြေအနေကအရေးကြီးတဲ့အခြေအနေဖြစ်နေစေပဲရှိတယ်လို့ဗာတီကန်ကပြောပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုပ်ဂျဟန်မင်းကြီးဟာသတိကောင်းကောင်းရှိပြီးနှာခေါင်းပိုက်ကတဆင့်အောက်ဆီဂျင်ရနေပါတယ်လို့ညနေခင်းနောက်ဆုံးခြေအနေနဲ့ပတ်သက်လို့ဗာတီကန်ကထုတ်ပြန်ပါတယ်။မင်းညတွေကစပြီးအသက်ရှူရတာခက်ခဲတာတော့မရှိတော့ဘူးလို့ဗာတီကန်ကဆိုပါတယ်။ပုံရအမင်းကြီးကိုသွေးနီဦးအတွက်သွေးနှစ်ပလင်းသွေးငှက်ရပါတယ်။သွေးယိုထွက်မှုအတွက်အရေးကြီးတဲ့ platelet ခေါ်သွေးဥတမျိုးကနည်းနေတာပေါ့ဆက်ကြမသွားပဲတည်ငြိမ်နေတယ်လို့လည်းဆိုပါတယ်။ဒါပေမဲ့သွေးစစ်တဲ့အခါမှာတော့ကြောက်ကပြည့်ရွှန်းစွာပြုတဲ့လက္ခဏာချို့တွေ့ရပေမဲ့ကောင်းကောင်းထိန်းထားနိုင်ပါတယ်လို့သတင်းထုတ်ပြန်ချက်မှာပြောပါတယ်။ပေါ်ရမင်းကြီးအားဖေဗရူလာ14ရက်နေ့မှာလေပြုံလေးတွေရောင်ရမ်းနာနဲ့ဂျမ်ဘလီဆေးရုံကိုတက်ခဲ့ပေးမဲ့နမိုးနီးယားဝင်သွားခဲ့ရကအသက်ရှူရခက်ခဲလာခဲ့ရတာပ
ါထိုက်တရောင်းသတင်းတွေဦးတင်မောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုရဲ့တင်သွင်းတဲ့တန်မနီနဲ့အလူမီနီယံတန်တက်ထုတွေအပေါ်အခွန်25ရာခိုင်နှုန်းကောက်ခံမှုသမ္မတဒေါ်နယ်ထရန့်ကအမိတ်ထုတ်ပြန်ခဲ့ပြီးတဲ့နောက်အမေရိကန်စီးပွားရေးလုပ်ငန်းငယ်တွေအနေနဲ့အဲဒီကအကျိုးတက်ရောက်မှုကိုစောင့်ကြည့်နေကြပါတယ်မီရှယ်ကွင်းသတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးမှာပ
ါကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့ကတမ်မီစကယ်ဘီယာကုမ္ပဏီအတွက်ကတော့ဒီကနေ့ဟာတန်ဘူးတဲ့ဘီယာထည့်တဲ့နေ့ဖြစ်ပြီးအလူမီနီယံတန်ဘူး6000တဲကိုဘီယာတွေဖြည့်ကြမှာပါနောက်လာမှာတော့ဒီဘူးတွေရဲ့ဈေးကပိုကြီးသွားဖို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတန်မနီနဲ့အလူမီနီယံဒန်တက်တူတွေအပေါ်သွင်းကုန်ကုန်တိုးဖို့လက်တလောမှာအမိန့်ထုတ်ပြန်ခဲ့တာပါပထမအကြိမ်ထရန့်သမ္မတတက်တန်းတုံးကဆယ်ရာခိုင်နှုန်းပဲကောက်ခံခဲ့ပေမဲ့အခုအခါမှာတော့ပြည်ပကတင်သွင်းလာတဲ့အလူမီနီယံတွေအပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမှာပါတန်မနီတင်သွင်းမှုအပေါ်မှာလည်း25ရာခိုင်နှုန်းအခွန်တိုးကောက်မှာဖြစ်ပြီး2018ခုနှစ်တုန်းကလိုကင်းလွတ်ခွင့်တွေလည်းမပေးတော့ပါဘူး
This is the beginning.
American ပြည်ထောင်စုကိုပြန်ချမ်းသာအောင်လုပ်တဲ့အစပဲဖြစ်ပါတယ
်။ American ကုန်ထုတ်လုပ်ငန်းတွေအထူးသဖြင့် American တန်မနီနဲ့ Aluminium ထုတ်လုပ်တဲ့လုပ်ငန်းတွေကိုတိုးမြှင့်ဖို့ Trump အစိုးရကရည်ရွယ်တာပါ။ဒီလုပ်ငန်းတွေဟာဈေးပေါ်တဲ့သွင်းကုန်တွေကိုမရှင်နိုင်တဲ့အတွက်ရုန်းကန်နေရတာဖြစ်ပြီး American မှာသုံးတဲ့တန်မနီ25ရာခိုင်နှုန်းရဲ့အများစုကိုကနေဒါနဲ့ Mexico နိုင်ငံတွေကတင်သွင်းနေရတာပါ။အမေရိကန်မှာသုံးတဲ့အလူမီနီယံတဝက်လောက်ရဲ့အများစုကိုလည်းကနေဒါကတင်သွင်းနေရတာပါ။ဒါပေမဲ့လည်းပြည်တွင်းတန်မနီနဲ့အလူမီနီယံထုတ်လုပ်ရေးလုပ်ငန်းတွေအလင်းမီအောင်ထုတ်လုပ်လာနိုင်တဲ့အချိန်မရောက်ခင်မှာတော့တခြားလုပ်ငန်းတွေအနေနဲ့ဈေးနှုန်းကြီးမြင့်တာကိုရင်ဆိုင်ရမယ်လို့ခန့်မှန်းထားပါတယ်။
We could see a renaissance.
California နဲ့ American တာမနီနဲ့ Aluminium လုပ်ငန်းတွေအတွက်ခက်သစ်ဆန်းတဲ့အချိန်ကိုမြင်ရမှာဖြစ်တာကြောင့်တိုင်းပြည်စီးပွားရေးအတွက်ကောင်းပါပါ။မကောင်းတဲ့အကျိုးဆက်တွေကိုတော့အားလုံးခံစားရမှာပါ။
အဲ့ဒီလိုဈေးတက်တာကိုလုပ်ငန်းတွေအားလုံးရင်ဆိုင်ရနိုင်တယ်လို့ကယ်လီဖိုးနီးယားထုတ်လုပ်သူများနဲ့နည်းပညာအသင်းက Lance Hastings ကပြောပါတယ
် Steel and aluminum are ubiquitous.
တမန်နီနဲ့ aluminum ကနေရာတိုင်းမှာသုံးပါတယ်။နေရာတိုင်းမှာသူတို့ကိုလိုအပ်ပါတယ်။ဆောက်လုပ်ရေးဆက်ယုံနဲ့မော်တော်ကားတွေမှာသုံးပါတယ်။ကျွန်တော်နေ့စဉ်ဘဝမှာလိုအပ်ပါတယ်
။ Tammy's Care Beer Company အနေနဲ့ဘီယာဘူးတွေကိုဖြည့်ဖို့စ조사နေပြီးအရင်တုန်းကတော့ပလင်းတွေကိုသုံးခဲ့ပေမဲ့လည်းအခုချိန်မှာတော့ aluminum တန်ဘူးတွေကိုသုံးနေတာကြောင့်တွင်းကုန်ကုန်ဒဏ်ခံရမယ့်အခြေအနေဖြစ်နေပါတယ်။
လုပ်ငန်းသေးလေးတွေအတွက်ဒုံကုန်ခွန်တဲ့တခြားကိစ္စတွေကြောင့်ဈေးတက်သွားရင်ပြေးလိုက်ရတာမျိုးဖြစ်သွားနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကမျှော်လင့်ပြီးတော့စိတ်လှုပ်ရှားနေတာမဟုတ်ပါဘူ
း။ DBR လုပ်ငန်းလေးဟာကမ္ဘာကုန်သွယ်ရေးစနစ်ထဲပါနေတာပါ။ BR ချက်ဖို့မော့ဂျုံစပါးကိုကနေဒါကတင်သွင်းတာပါ။ဒီထက်ပိုကြီးတဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုဒီလုပ်ငန်းရဲ့ CEO Brandon Broger ကစိုးရိမ်နေပါတယ
်။ကျွန်တော်တို့ကလေဆန်ပြင်းပြင်းကိုစံတက်နေရတာကြောင့်ဒီလိုကိစ္စတွေကိုကြောက်ပါတယ်။တကူခုလှုပ်လိုက်မယ်ဆိုရင်ကျွန်တော်တို့ကုံထုံးလုံးမှုဂွင်းဆက်ကပိုပြီးဈေးအများကြီးတက်သွားမှာပါချင်းချောက်မှုတွေပိုကြီးလာမှာပ
ါအမေရိကန်ကိုတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံဒံတက်တူတွေအပေါ်အခွန်25ရာခိုင်နှုန်းကောက်ခံမှုကိစ္စကမတ်လ12ရက်နေ့မှာအသက်ဝင်မှာပါခင်ဗျာ
ယူကရိန်းစစ်သားအန်ဒရီချာနက်စကီးဟာသူ့မြို့မှာခလီကစားကွင်းစီမံကိန်းတစ်ခုကိုတည်ဆောက်ခွင့်ရခဲ့ပေမဲ့တကယ်လက်တွေ့အကောင့်ထဲပေါ်ဖို့အသက်မရှိခဲ့ပါဘူးဒီကစားကွင်းကိုတော့မကြာသေးခင်ကဖွင့်လွှတ်ခဲ့ပါပြီVOA သတင်းတော့ Anna Rice သတင်းပေးပို့ထားတာကိုကျွန်တော်ပြောပြပါမယ်ခင်ဗျာ
ဒီဗီဒီယိုကတော့2023ခုနှစ်ဇူလိုင်လရက်နေ့လူဟန်စ်ဒေသမှာယူကရိန်းစစ်သားအန်ဒရီချာနက်စကီးရဲ့အသက်မသေဆုံးခင်ရိုက်ကူးခဲ့တဲ့နောက်ဆုံးမှတ်တမ်းရုပ်ပုံပဲဖြစ်ပါတယ်ချာနက်စကီးဟာခါကီဖ်ဒေသနဲ့ဆူမီမြို့ကာကွယ်ရေးရိုင်ဖယ်တပ်မှာအရာရှိတာဝန်နဲ့ရှေ့တန်းစစ်မျက်နှာပြင်မှာတာဝန်ထမ်းဆောင်ခဲ့တဲ့သူပါအန်ဒရီနဲ့ပတ်သက်ပြီးလက်ထောက်မြို့တော်ဝန်ဗက်ဆယ်ပြောတာကတော့
ကျွန်တော်အန်ဒရီကိုဆယ်စုနှစ်တခုကြော်ကြာအောင်တည်ကျွမ်းခဲ့ပါတယ်သူကတကယ့်ကိုမယုံနိုင်စရာကောင်းတော့အောင်အများအားအကောင်းမြင်စိတ်ရှိပြီးတော့အလုပ်ကိုလည်းစူးစမ်းသလိုကိုယ့်အလုပ်ပေါ်မှာလည်းအာရုံစူးစိုက်မှုအပြည့်ရှိပါတယ်သူကယူကရိန်းအတွက်အဆုံးမဲ့ပေးဆက်သွားခဲ့တာဖြစ်ပြီးလူကောင်းတွေကိုဇီဝိန်ချုပ်စေတဲ့ဒီစစ်ပွဲကလည်းအင်မတန်မှကိုဆက်ဆုပ်ဖွဲရာကောင်းလွန်းလာပါတယ
်ချာနက်စကီးဟာရုရှားစစ်တပ်ပစ်လိုက်တဲ့ဘုံးဆန်ထိမှန်ပြီးတည်ဆုံးခဲ့ရတာပါသူသေဆုံးချိန်မှာတော့အသက်က39နှစ်ပဲရှိပါသေးတယ်။သူနဲ့ပတ်သက်ပြီးသူ့အမျိုးသမီးအိုင်ဗန်နာပြောတာက
"နဇာလ်တာတိုနေဘာချီယက်ဒီတရစ်
သူကလေးတွေကြီးပြင်းလာတာကိုသူ့အနေနဲ့မြင်တွေ့ခွင့်မရလိုက်ဘူး။ကျမသမီးလေးကလည်းသူ့အဖေနဲ့ပိုးတူပြီးတော့တဖြည်းဖြည်းအရက်ရှည်လာလိုက်တာ။အခုဆိုရင်ကျမထက်တောင်ပိုးရှင်နေပြီ။ဒါကတကယ်ကိုဝမ်းနည်းဖို့ကောင်းပါတယ်
။စင်မဖြစ်ခင်တုန်းကတော့ချာနက်စကီးဟာအင်ဂျင်နီယာတယောက်ဖြစ်ပြီးအများသောအင်အားစီမံကိန်းလုပ်ငန်းတွေမှာလုပ်ကိုင်ခဲ့ပါတယ်။2019နဲ့2020ခုနှစ်တွေကြာမှာချာနက်စကီးဟာကာမနီစကိန်းမြို့တော်ကောင်စီအဖွဲ့ဝင်တူလည်းဖြစ်ခဲ့ပါသေးတယ်။2018ခုနှစ်မှာတော့သူ့အနေနဲ့မြို့တော်စီမံကိန်းခလီကစားကွင်းတည်ဆောက်ဖို့အတွက်ကိုအကြောင်းဖန်လို့လာပါတယ်။ဒါနဲ့ပတ်သက်ပြီးသူ့အမျိုးသမီးပြောပြတာက
သူ့ရဲ့ပုံချမ်းတွေမှာဘေးနှစ်ဖက်ကကလေးတွေအတွက်အရန်ကိုမြင်လို့နေပါတယ်။သူပြောတာကတော့အဲ့ဒီလိုပုံချမ်းမျိုးနဲ့ဒီဇိုင်းတွေကကျမတို့ရဲ့ဘေးပတ်ပတ်လေကနေရာတွေမှာကိုရှိနေတယ်တဲ့။သူကတော့သူကလေးတွေကိုဒီပုံစံကြိုက်မကြိုက်ဆိုတာကိုမေးမယ်လို့ပြောခဲ့ပါတယ
်ချာနက်စကီးအနေနဲ့စပိုက်တီလို့သူကိုယ်တိုင်တူတီယာနာမည်ပေးထားတဲ့ကလေးကစားကွင်းကိုတော့ကိုယ်တိုင်တိဆောက်ဖို့အခွင့်အရေးမရခဲ့ပါဘူးဒါပေမဲ့လည်းအဲ့ဒီကစားကွင်းဟာတိဆောက်ပြီးစီးသွားလို့2024ခုနှစ်မေလမှာကလေးတွေအတွက်စတင်ဖွင့်လှစ်ပေးခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးလက်ထောက်မြို့တော်ဝန်ဗဲဆယ်ကအခုလိုရှင်းပြပါဗျာ။
Jasne Shof Schuchlait sitzt hier Skis ja ja
ကျွန်တော်ဒီပုံချမ်းကိုစပွဲအန်စွဲတွေကရတာပါ။ကျွန်တော်တို့ဒါကိုလုံနိုင်မယ်ဆိုပြီးယုံကြည်ခဲ့ကြသလိုကျွန်တော်တို့တွေ့တဲ့အလုပ်သမားတွေကိုယ်တိုင်လည်း Andre ရဲ့ဒီစိတ်ကူးတိုင်လုံးကြမယ်ဆိုပြီးပြောကြပါဗျာ။ဒါနဲ့ပဲကျွန်တော်တို့တွေ Andre ရဲ့ပုံချမ်းနဲ့တူနိုင်ကြများတူအောင်အတက်နိုင်ဆုံးစ조사ဆောက်ခဲ့ကြတာဖြစ်ပါတယ်။ဒီဆောက်ပြီးချိန်မှာတော့ Friday ကအရင်စီစဉ်ထားတဲ့ပုံချမ်းထက်နည်းနည်းပြုနေပြီးပင့်ကူပိုးချီအိမ်မပါတာကလွယ်ကျန်တာအကုန်လုံးတော့ကျွန်တော်တို့အနေနဲ့အတက်နိုင်ဆုံးအန်ဒရီရဲ့စိတ်ကူးအတိုင်းတစ်ထပ်တည်းဖြစ်အောင်တိဆောက်ခဲ့တာဖြစ်ပါတယ်
။ကစားကွင်းတိဆောက်ပြီးလို့ဖွင့်တဲ့အချိန်မှာတော့ချာနက်စကီးရဲ့အမျိုးသမီးအိုင်ဗန်နာချာနက်စကီးအနေနဲ့သူ့ကလေးတွေကိုကစားကွင်းကိုခေါ်သွားပြီးသူတို့အဖေရဲ့စိတ်ကူးအိမ်မက်တွေအမှန်တကယ်ပုံဖော်လို့လာတယ်ဆိုတာကိုပြသခဲ့ပါတယ်။သူတို့ကလေးတွေကိုကစားကွင်းခေါ်သွားချိန်မှာတော့သူတို့ရဲ့သမီးလေးယာယိုဆယ်ပါအနေနဲ့သူ့အဖေဒီပုံတွေကိုနယ်ရန်မှာစွဲနေကြတာကိုမှတ်မိသေးတယ်လို့ပြောပြီးငိုနေကြတယ်လို့ဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်အန်ဒရီရဲ့မက်ခဲ့တဲ့စိတ်ကူးအိမ်မက်လေးတစ်ခုကတော့ခုဆိုရင်ဒီနေရာမှာလက်တွေ့အကောင့်ထဲပေါ်ပေါက်လို့လာခဲ့ပါပြီခင်ဗျာ
။ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ သမ္မတထရန့်အစိုးရကဆေးအနာတင်ထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးပေါ်ဥပဒေသက်တမ်းထပ်ပြီးတိုးလိုက်တဲ့အတွက်မြန်မာစစ်တပ်ကိုအရေးယူထားတဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့မြင်ကြောင်း NUG အစိုးရတာဝန်ရှိသူတို့ကပြောပါတယ်လက်ရှိအမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာမြန်မာအရေးအာရုံစိုက်လာအောင်ကြိုးပမ်းနေတာတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကိုမိုင်းချင်းနိုင်ငံ VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ပါဦးမှုဆောင်ရှင
်ဟုတ်ကဲ့မင်္ဂလာပ
ါကျမတို့အခုဒီ VOA Studio မှာပေါ့နော်ကိုရိုင်းလာရောက်ပြီးတော့တွေ့ဆုံမျက်မြင်ပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်
အဲ့တော့ပထမဦးဆုံးကဒီ Trump အစိုးရကနေပြီးတော့အခုဒီမြန်မာနိုင်ငံပေါ့နော်သူတို့ဒီ American နဲ့ပတ်သက်လို့ရှင် NDA ပေးနိုင်တယ် NDA ရှိတဲ့နိုင်ငံဖြစ်ပေါ့နော် National Emergency ဒီနိုင်ငံတော်ဒီအရေးပေါ်ကြေညာချက်အဥပဒေအောက်မှာဆက်ပြီးတော့ထားရှိကြောင်းပေါ့နော်သူတို့ထုတ်ပြန်ထားတယ်ဆိုတော့အဲ့ဒီရဲ့ဒီသဘောထားကဒီຫນွေဦးတော်လှန်ရေးပေါ့နော် NUG ပါဝင်ပြီးဥဆောင်နေတဲ့ຫນွေဦးတော်လှန်ရေးမှာဘလို့တက်ရောက်မှုရှိမလဲရှင
်ဒါတော့ American ဆိုအနေနဲ့ကသူတို့နိုင်ငံရဲ့အရေးပေါ်ဥပဒေကိုကျွန်တော်ပါပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်တန်းထက်တိုးတယ်ဆိုတော့ကကျွန်တော်တက်တော့ဒါအရေးကြီးတယ်လို့ပြောလို့ရတာပေါ့လေဘာလို့လဲဆိုတဲ့အခါကျတော့ဒီလိုမျိုးတက်တန်းထက်တိုးမှတာလည်းဒါ American အစိုးရအထူးသဖြင့် American သမ္မတရဲ့သူထုတ်တဲ့ဥပဒေတွေပေါ့နော်ဒီကြေညာချက်တွေပေါ့ဒီ Executive Order လို့ခေါ်မှာပေါ့ဒါတွေကိုဆက်ပြီးတော့တက်တန်းတိုးလို့ရမယ်ဒါတွေဆက်လက်ပြီးတော့လည်းအသက်ဝင်မှာပေါ့လေအဲ့တော့ကျွန်တော်တို့နိုင်ငံပေါ်မှာထားရှိတဲ့ဒီဘန်နာရေးစီးပွားရေးနဲ့ပတ်သက်တဲ့အရေးယူဆောင်ရွက်တဲ့ကိစ္စတွေနောက်တော့ကျွန်တော်တို့နိုင်ငံကိုဒါအရေးပေါ်အနေနဲ့ပေါ့နော်အကူအညီပေးရမယ့်ကိစ္စတွေဒါမျိုးကိစ္စတွေဆိုလို့ရှိရင်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်နိုင်မှာပေါ့နော်ဒါဒါမဲ့တချို့ကြတော့လေဒါနဲ့ပတ်သက်လို့ဒါလုံရိုးလုံစင်ပေါ့အရင်အစိုးရတွေလည်းဒီလိုပဲလုပ်ခဲ့တာလို့တော့ပြောတာတော့ရှိတယ်။အတိုးတော်လည်းပဲအခုအချိန်ကတည်တဲ့တိုင်ပဲတာမန်အရင်အစိုးရတွေအရင်သမ္မတတွေတုန်းကလုံရိုးလုံစင်ကိစ္စတွေကအခုဒီအစိုးရလက်ထက်မှာကျတော့အပြောင်းလဲတွေဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကဒီကိစ္စတော့ပထမတော့စိုးရိမ်တာပေါ့နော်။အတိုးတော်လည်းဒီကိစ္စကိုဒါဆက်ပြီးတော့တတန်းတိုးတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကတော့အများကြီးအကျိုးစိုးတဲ့ဝန်တာတယ်အဲ့တော့ကျွန်တော်တို့အတိုင်းပြည်ပေါ်မှာထားရှိတဲ့ဒါ American ဆိုအနေနဲ့ဆောင်ရွက်လက်ဆက်ကိစ္စတွေပေါ့နော်အရေးယူလက်ဆက်ကိစ္စတွေဒါတွေကလည်းဆက်လက်ပြီးတော့ဆောင်ရွက်သွားလို့ရတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အတွက်တော့ဒါအရေးကြီးတာဖြစ်ပါတယ်
အဲ့တော့တစ်ဖက်မှာကြတော့ဒီ Trump အစိုးရကသူတို့ကဒီနိုင်ငံခြားငွေတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအခုလောလောဆယ်မှာသူတို့ဖြတ်တောက်ထားတယ်ပေါ့လေဒါရပ်ပေါင်း90သူတို့ပြန်ပြီးသုံးသပ်မယ်ဆိုတော့တစ်ဖက်မှာလည်းသူတို့ဒီအစိုးရအတုံးငွေတွေနဲ့ပတ်သက်ပြီးတော့သူတို့တော်တော်လေးကိုစီစစ်ပြီးတော့ကင်တွဲလှောက်ဆောင်နေကြတယ်ပေါ့လေဆိုတော့ဒါပေမဲ့အခု NUG ကလေဒီပြောထားတဲ့ theme ပေါ့เนาะအခု Trump အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုလောလောဆယ်ဖြတ်တောက်ထားတဲ့အကူအညီတွေထဲမှာပေါ့လေ NUG ရဲ့ဟိုအသုံးစရိတ်တွေဟိုတော့ထိခိုက်မှုမရှိဘူးဆိုတာမျိုးလည်းထောက်ပြထားတာဆိုတော့အဲ့ဒါရောဘာကြောင့်လဲရှင
်တော့ American အစိုးရအနေနဲ့ကလောလောဆယ်ပေါ့เนาะဒီသမ္မတကနေပြီးတော့မှထုတ်ပြန်တဲ့Executive Order ပေါ့သူ့ရဲ့ဒီအမိန့်ညွှန်ကြားချက်တွေမှာဒီနိုင်ငံကအကူအညီပေးတဲ့ကိစ္စတွေကိုတော်တော်များများကြီးကိုသူဖြတ်တောက်ပလိုက်တယ်ပေါ့နော်အကူအညီဆိုင်ထားတာတွေရှိဆိုတော့ကျွန်တော်ကဒီကိစ္စမြန်မာရေးနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိမရှိတာနှစ်ပိုင်းတော့ပြောရမှာပေါ့လေဆိုတော့ပထမတစ်ပိုင်းကတော့ဒါဒီအမေရိကန်နိုင်ငံဆိုတာဒီနိုင်ငံတော်တော်များများကိုအကူအညီပေးနေတဲ့နိုင်ငံကြီးဖြစ်တဲ့ကြောင့်ဒီလိုမျိုးအကူအညီတွေဖြတ်တောက်မှုကအ ਨੇ များပေါ့တကဘာလုံးကိုအထူးသဖြင့်ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးတိုးတက်စဖွံ့ဖြိုးစေနိုင်ငံတွေကအများကြီးထိခိုက်မှုတွေရှိပါတယ်အများကြီးထိခိုက်မှုတွေရှိတယ်ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်တည်တဲ့အတိုင်းပဲဒါအမေရိကန်ပြည်ထောင်စုဆိုတာကအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံပေါ့နော်အကြီးဆုံးဒိုနာနိုင်ငံကြီးတစ်ခုဖြစ်တယ်အဲ့တော့ဒီလူသားချင်းစာနာမှုအကူအညီတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်ကျန်းမာရေးပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်စိုက်ပျိုးရေးအစသဖြင့်ပေါ့လေအဲ့ဒီအကူအညီတွေကိုဒီကုလသမဂ္ဂအဖွဲ့အစည်းတို့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်အကူအညီပေးနေတာပေါ့နော်ဒီလိုကိစ္စတွေမှာတော့ဒါအများကြီးထိခိုက်မှုတွေရှိတယ်ပေါ့နော်ဒါတခုပေါ့ဒါပေမဲ့နောက်တစ်ပိုင်းမှာကတော့ကျွန်တော်တို့တော်လှန်ရေးအတွက်ဘယ်လောက်ထိခိုက်မှုရှိလဲဆိုတာကတော့ပုံပြလေးလေးပြောမယ်ဆိုလို့ရှိရင်ဒါ2022ခုနှစ်မှာဒီ Burma Act ဆိုပြီးတော့ဒီဗမာရေးအတွက်ကိုပြဋ္ဌာန်းတဲ့ဥပဒေတစ်ခုရှိတယ်ဒါကတော့တို့ရဲ့ American ငံရဲ့ဒီကာကွယ်ဆိုင်ရာဒီဥပဒေတစ်ခုပေါ့နော် National Defense Authorization Act အဲ့ဒါမှတို့ထည့်ပြီးတော့ပေါ်ပြခဲ့တဲ့ဥပဒေပေါ့လေဒါအဲ့ဒီအထဲမှာဆိုလို့ရှိရင်ကျွန်တော်တို့တော်လှန်ရေးအတွက် ကျွန်တော်တို့သူတို့တုံးတာတော့ဒီဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းမှာပေါ့နော်ပရိုဒီမိုကရေစီမူဗ်မန့်တုံးတာပေါ့အဲဒီအဖွဲ့အစည်းတွေကိုဒါ NUG တို့ CRPH တို့အတိုင်းသားတော်လိုင်းရေးအဖွဲ့တွေနာမည်တွေနဲ့ပါပါပြီးသူတို့ဖော်ပြခဲ့တာရှိတယ်ပေါ့နော်အဲ့ဒီမှာဒီစီရေးမဟုတ်တဲ့အကူအညီတွေပေါ့ non lethal assistance ဆိုပါလို့ဒါတွေကိုလည်းသူတို့ကပေးဖို့ဆိုပြီးတော့ခေါင်းစဉ်တွေနဲ့ပါဖော်ပြခဲ့တာရှိတယ်ပေါ့လေအဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်အဲ့ဒီအကူအညီတွေဟာဒီ American လွတ်တော်ကလည်းသူတို့ရဲ့ဒီ budget အသုံးစရိတ်နဲ့ပတ်သက်တဲ့ committee ပေါ့နော် appropriations committee ဒီ committee ကလည်းသတ်မှတ်ပြဋ္ဌာန်းပြီးရောဘယ်လောက်သုံးရမလဲဆိုတာတွေကိုခေါင်းစဉ်တွေတို့ကဖော်ပြပေးခဲ့တာရှိတယ်။နောက်ပြီးခဲ့တဲ့နှစ်ဆိုရင်127တန်းပေါ့နော်။ဆိုတော့ဒါတွေကကျွန်တော်တို့ဟိုဒီ online အဖွဲ့အစည်းများရှိဟိုဒါဟိုပို့မဲ့လို့လည်းမပြောရမလဲဆိုလို့ရှိရင်ဘာမှလက်ခံရရှိခဲ့တာမရှိဘူးဒီအကူအညီတွေမရခဲ့ဘူးပေါ့နော်ဆိုတော့ကျွန်တော်တို့တော်လိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အနေဆုံးအပြည့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရကိုတော့တကယ်တော်လိုင်းကိုထောက်ကူပြုမဲ့ဒီအကူအညီတွေကမရခဲ့တဲ့အတွက်ကြောင့်အခုလိုဖြတ်တောက်တဲ့အခါမှာလည်းကျွန်တော်တို့ကတော့အများကြီးကျွန်တော်တို့မှာထိခိုက်စရာမရှိဘူးပေါ့နော်
ဟုတ်ကဲ့အဲ့တော့တကယ်တမ်းဒီ NUG အနေနဲ့ပေါ့လေရရှိနေတဲ့ရန်ပုံငွေတွေကကြတော့ဒါဒီလူထုရဲ့ပံ့ပိုးကူညီတဲ့လူနန်းတဲ့ငွေတွေပဲလားရှင
်အများစုကတော့ကျွန်တော်တို့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုလို့ပြောတဲ့အခါမှာပြည်တွင်းမှာနေတဲ့ပြည်သူလူထုလည်းပါတယ်နိုင်ငံတကာမှာရောက်ရှိနေတဲ့ပြည်သူလူထုလည်းပါတယ်ပေါ့နော်သူတို့ကနေကူညီတဲ့အကူအညီတွေငွေတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပြည်တွင်းမှာပေါ့နော်ကျွန်တော်တို့စုမှုထိန်းချုပ်ထားနိုင်တဲ့နေရာတွေကနေပြီးမှရရှိတဲ့အခွန်အောက်ငွေတွေပေါ့နော်အဲဒီငွေတွေကတော့ကျွန်တော်တို့တော်လှန်ရေးအတွက်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအတွက်အဓိကဝင်ငွေတွေလို့ပြောလို့ရပါတယ်ခင်ဗျာ
အဲ့တော့ဒီ Trump အစိုးရနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မေးချင်တာကြတော့လက်ရှိ Trump အစိုးရရဲ့ဒီနိုင်ငံခြားရေးမူဝါဒမှာပေါ့နော်ဒီမြန်မာဒီမိုကရေစီရေးနဲ့ပတ်သက်ရင်ရောဘယ်လိုအပြောင်းလဲတွေရှိမယ်လို့မြင်လဲရှင
်ဒီအခြေခံကြတဲ့မူဝါဒတွေကတော့အပြောင်းလဲမရှိဘူးဆိုပြီးတော့ကျွန်တော်တို့တာဝန်ရှိတဲ့သူတွေစီကတဆင့်သိရတယ်ပေါ့နော်တိုးတော်လည်းပဲဒါဒီအခုအစိုးရအစ်စ်အနေနဲ့ကတော့သူတို့ရဲ့ဒေတာတွင်ပေါ့ဒါ Indo Pacific ဒေတာတွင်မှာဆိုလို့ရှိရင်ပို့ပြီးတော့မှအားကောင်းလောင်စူးစမ်းမဲ့ရွေချက်တွေရှိတယ်။တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ဒေတာတွေမှာရှိတဲ့တကယ်အင်အားကြီးနိုင်ငံများရဲ့အားပြိုင်မှုတွေပေါ့နော်ဒီအားပြိုင်မှုတွေရဲ့တစားကံဖြစ်နေတော့ကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုမဖြစ်စေချင်ဘူးပေါ့လေမဖြစ်စေချင်ဘူး။ဒီတရုတ်နဲ့လည်းငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်တဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့တိုင်းပြည်မှာအာဏာရှင်များမကြီးထွားရေးတော့ကိုလည်းဒါအမေရိကန်ဆိုးရွားနေနဲ့ဆောင်ရွက်ပေးနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့ကိုလည်းဆက်လက်ပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးတယ်လို့ယုံကြည်ပါတယ်
။နောက်ချက်ကကျတော့ဒီ NUG ရဲ့ NUG ဆိုးရွားရဲ့ဟိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာမူဝါဒရည်တည်ချက်ပေါ့နော်။အဲ့ဒီဟာမှလည်းအခုဆိုရင်ဒီမကြသေးခင်ရက်ပိုင်းကပဲမြန်မာနိုင်ငံမှာဒီစကိုင်းတိုင်းမှာပေါ့နော်ဟိုကက်သလစ်ဒီဘုန်းကြီးတစ်ပါးကိုဟိုဒီသူတို့အဲ့ဒီမှာအသက်ခံလိုက်ရတယ်ဆိုတော့ဒီအသက်ခံလိုက်ရတဲ့အမှုပေါ့နော်အဲ့ဒါဖြစ်ခဲ့တယ်အဲ့ဒီဒါနဲ့ပတ်သက်ပြီးတော့လည်း NUG ဘက်ကနေပြီးတော့ကြေညာချက်ထုတ်ပြန်တဲ့ခါမှာဒီအမှုမှန်ပေါ်အောင်လဲစုံစမ်းသွားမယ်ဆိုတာလည်းပါတော့လေဆိုတော့အဲ့တော့ဒီလိုမြန်မာနိုင်ငံမှာအခုဒီဘာသာရေးလွတ်လပ်ခွင့်ဒီခရစ်ယာန်ဗုဒ္ဓဘာသာမွတ်စလင်စတဲ့ဒီမတူညီတဲ့ဒီဘာသာတရားတွေကြားမှာပေါ့နော်ဒီအတိုင်းဝိုင်းနေကြပို့ပြီးတော့ရက်တီညီညွတ်ညွတ်နဲ့ရက်တီလာဖို့ပေါ့လေအဲ့ဒီလိုမျိုးအပိုင်းမှာ NUG ရောဘယ်လိုပုံစံမျိုးနေနဲ့ဆောင်ရွက်သွားနိုင်မလဲရှင
်ကျွန်တော်တို့ပြည်သူညီညွတ်ရေးအစိုးရအနေနဲ့ကဒီဘာသာရေးလွတ်လပ်ခွင့်အပေါ်မှာပေါ့နော်ကျွန်တော်တို့လွတ်လပ်ခွင့်ဒီကိုအမြဲတမ်းတံမိုးထားတယ်ကျွန်တော်တို့ຫນွေဥတော်လန်ရေးရည်ရွယ်ချက်ကပေါ့နော်ဒါအပြောင်းလဲပေါ့အပြောင်းလဲဆိုတဲ့အခါမှာတိုင်းပြည်ကိုတကယ်ဒီစိတ်သဘောထားကအစအပြောင်းလဲဖြစ်ဖို့ဒါလှုပ်ဆောင်တဲ့တော်လန်ရေးတစ်ခုဖြစ်တယ်ပေါ့လေအဲ့တော့အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ကအများကြီးလွတ်လပ်ခွင့်ပေးဖို့ကိစ္စဟာဒါအရေးကြီးတယ်လို့ယူဆတယ်အဲကျွန်တော်တို့အစိုးရအဖွဲ့ထဲမှာကိုကပေါ့နော်တမရာကြီးတို့တမရာကြီးကိုတန်းနဲ့ဒါခရီးယံဘာသာဝင်ပေါ့လေကျွန်တော်ဝင်ကြီးချုပ်ကိုတန်းလည်းခရီးယံဘာသာဝင်ဖြစ်ပါတယ်ကျွန်တော်တို့ဝင်ကြီးတွေတူဝင်ကြီးတွေတော်များများကလည်းခရီးယံဘာသာဝင်နေခရီးယံမကောက်ပေါ့နော်တခြားသောဘာသာဝင်တွေရှိကြပါတယ်အဲ့တော့အခုဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ကဖြစ်တာကိုတိတိကျကျမဘာအကြောင်းကြောင့်မဖြစ်ဖြစ်ပေါ့ကျွန်တော်တို့ဒီလိုမျိုးအကြမ်းဖက်တဲ့ကိစ္စကိုလုံးဝလက်မခံဘူးအဲ့ဒီအတွက်ကိုလည်းကျွန်တော်တို့အရေးယူဖို့ကျွန်တော်တို့ဟိုပြင်ဆင်နေတယ်နောက်ပြီးကျူးလွန်တဲ့သူတွေလည်းကျွန်တော်တို့ဒါကိုဟိုဖန်စီထားတယ်ပေါ့နော်ဖန်စီပြစစ်ဆေးနေတယ်ဒါအများဆုံးလဲအရေးယူဆောင်ရွက်တော့ဖို့ဆောင်ရွက်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့ကဒီဘာသာတစ်ခုနဲ့တစ်ခုကြားပေါ့ကျွန်တော်တို့ community ပေါ့နော်ကျွန်တော်လူအတိုင်းဝဲတစ်ခုနဲ့တစ်ခုကြားလူမျိုးတစ်ခုနဲ့တစ်ခုကြား ပြဿနာဖြစ်ခံလို့မရပါဘူးကျွန်တော်တို့ဒီကိစ္စတွေပြီးတော့မှတဖြည်းဖြည်းကြီးပွားပြီးတော့ပေါ့လေကျွန်တော်တို့တော်လှန်ရေးထိခိုက်စေမဲ့အဖြစ်မျိုးကျွန်တော်တို့ဖြစ်ခံမှာမဟုတ်ဘူးကျွန်တော်တို့ကဒီဘာသာတရားနဲ့ပဲဖြစ်ဖြစ်ပေါ့တော့တခြားသောအယူဆတွေနဲ့ပတ်သက်ပြီးတော့တီးခတ်နိုင်မှုကိုလည်းအမြင့်ဆုံးကျွန်တော်တို့ဒါတိဆောက်ဖို့စူးစမ်းနေတဲ့တစ်ချိန်တည်းမှာဒီလိုမျိုးအသေးအဖွားပြဿနာတွေကနေပြီးတော့မှပို့ပြီးတော့ကြီးမားလာတဲ့အဆင့်ထိမဖြစ်အောင်လည်းကျွန်တော်တို့အနေနဲ့တက္ကသိုလ်ဆိုင်ကာကွယ်သွားဖို့ပေါ့နော်အများအားကျွန်တော်တို့ဆောင်ရွက်ချက်ရှိပါတယ်
အဲ့တော့တမရဒီ Trump အစိုးရကိုယ်တိုင်ကလည်းသူတို့ထုတ်ပြန်ထားတဲ့ကြေညာချက်တွေထဲမှာဆိုရင်လည်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်သွားမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံကလည်းတကယ်တမ်းကျတော့ဒီဘာသာရေးလွတ်လပ်ခွင့်အဖိနှိတ်ခံရတဲ့နိုင်ငံတွေဆင်းနေမှာလည်းရှိနေတော့အဲ့တော့ဒီအခုတမရ Trump အစိုးရလက်ထက်မှာဒီဘာသာရေးလွတ်လပ်ခွင့်ပေါ့နော်မြန်မာနိုင်ငံမှာဒီလိုလှုပ်ရှားမှုတွေဒါနဲ့ပတ်သက်ပြီးတော့ NUG နေနဲ့ကဘယ်လိုဟိုပူးပေါင်းဆောင်ရွက်နိုင်မလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီအခုဒီအမေရိကန်နိုင်ငံမှာလည်းဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုတွေပေါ့လေဒီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးကြိုးပမ်းမှုတွေကဒါအများကြီးရှိတယ်ပေါ့နော်မကြာသေးခင်ကဆိုလို့ရှိရင်ဒီ International Religious Freedom Summit ဆိုလို့တော့ရတယ်ပေါ့နော်ဒီနိုင်ငံတကာဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့ထိပ်သီးဆွေးနွေးပွဲပေါ့နော်နိုင်ငံကခေါင်းဆောင်တွေလည်းတချို့လာကြတယ်အဲ့အဲ့ဆွေးနွေးပွဲမှာလည်းကျွန်တော်တို့တက်ခွင့်ရခဲ့တယ်ကျွန်တော်တို့ရဲ့ဝန်ကြီးပေါ့နော်ဒေါ်စင်မောင်ကိုယ်တိုင်လည်းအတူစကားပြောဝင်ရခဲ့တာတွေရှိတယ်ပေါ့လေဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့ပါဝင်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြနိုင်ခဲ့တာတွေရှိတယ်။အဲ့တော့ကျွန်တော်တို့မကြသေးခင်ကဆိုရင်လည်းကျွန်တော်တို့ဟိုဘာလို့ Indiana Police မြို့မှာကျင်းပတဲ့ကျွန်တော်တို့ဒီ Spring Flower Conference ဆိုရှိတယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းဒီနိုင်ငံတွင်းမှာရှိတဲ့ဘာသာရေးနဲ့ပတ်သက်တဲ့အဖွဲ့ကပုံကိုယ်တွေလာရောက်ကြတာတွေရှိတယ်။အဲ့သူတို့နဲ့လည်းကျွန်တော်တို့ဆွေးနွေးညှိနှိုင်းတိုင်ပင်ကြတာတွေရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကျိုးပန်းဆောင်ရတဲ့ခါမှာပေါ့လေဒီအမေရိကန်အစိုးရရဲ့တာဝန်ရှိတဲ့သူများနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့သူတို့ကိုပေါ့နော်စီယုံလှုပ်ဆောင်တဲ့ခါမှာတော့ advocacy ပေါ့စီယုံလှုပ်ဆောင်တဲ့လုပ်ငန်းတွေလုပ်တဲ့ခါမှာလည်းကျွန်တော်တို့ဘာသာရေးအဖွဲ့အစည်းများရဲ့အခန်းကဏ္ဍကိုလည်းကျွန်တော်တို့အများကြီးအလေးထားပါတယ်အဲ့တော့သူတို့နဲ့လည်းပေါ့နော်ဟိုတက်နိုင်တဲ့နေရာမှာပေါ့နော်ကျွန်တော်တို့နဲ့ဆောင်ရွက်လို့ရတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်ဖို့လည်းဆောင်ရွက်နေတာတွေရှိပါတယ်ခင်ဗျ
ဒီ American နိုင်ငံသားရေးဝန်ကြီး Marco Rubio ကမြန်မာအရေးနဲ့ပတ်သက်ရင်အရင်တည်းကလည်းသူကတကယ်ကိုတဆိုင်မမတ်ဆောင်ရွက်ခဲ့တာပေါ့နော်ဒီလွှတ်တော်ထဲမှာသူလွှတ်တော်အမတ်ဖြစ်စဉ်တော့ကလည်းဒါစစ်တပ်ကအုပ်ချုပ်တဲ့နိုင်ငံလူခွင့်ရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်သူကလည်းဟိုဝေဖန်ပြောကြားခဲ့တဲ့သူတဦးဆိုတော့အခုဒီဥမိုးစော်ဦးတို့အနေနဲ့ပေါ့နော်အခုသူအခုနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာမြန်မာအရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီမိုကရေစီရေးမှာဘလို့သူ့ဘက်ကနေပြီးတော့ဟိုပံ့ပိုးကူညီပေးနိုင်မလဲလို့ညွှန်လင်းထားလဲရှင
်ဒီအခုလက်ရှိကတော့ဒီအမေရိကန်နိုင်ငံရေးဝန်ကြီးပေါ့နော်သူကတော့အစိုးရအဖွဲ့ကလည်းအပြောင်းအလဲဖြစ်ခါသာဖြစ်တယ်နောက်တခြားသောအရေးကြီးတဲ့ပေါ့နော်ဦးစားပေးပေါ့လုပ်ငန်းတွေကိုလည်းဆောင်ရွက်နေတာတွေ့ရတယ်ပေါ့နော်တွေ့ရတယ်သို့တော်လည်းဘာပဲပြောပေါ့နော်စောစောကပြောခဲ့တယ်လို့ပဲမြန်မာအရေးနဲ့ပတ်သက်သူကထက်ထက်ဝင်အသိရှိခဲ့တယ်သူဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေနဲ့အများကြီးရှိတဲ့တကြောင်တစ်ချိန်မှာပေါ့တစ်ချိန်မှာမြန်မာရေးနဲ့ပတ်သက်ပြီးသူ့အနေနဲ့ဟိုအာယုံဆိုင်လာနိုင်မယ်တစ်ချိန်မှာတော့သူ့အနေနဲ့ဒီမြန်မာရေးနဲ့ပတ်သက်ပြီးအခုတက်ပို့ပြီးတော့ပေါ့နော်ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့မျှော်လင့်ယုံကြည်တယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ပေါ့နော်တရားကြိုးပမ်းဆောင်ရွက်နေတာတွေလည်းရှိပါတယ်ကျွန်တော်တို့ဒီမှာရှိတဲ့တခြားသောအဖွဲ့အစည်းတွေပေါ့နော်ဒီမှာတော့အတိတ်အတိုင်းပဲကျွန်တော်တို့ဟိုဘာသာရေးအခြေပြုပဲဖြစ်ဖြစ်လူမျိုးအခြေပြုပဲဖြစ်ဖြစ်ပေါ့လေနောက်တစ်ခါ community ပေါ့ဒီ data ရဲ့ကျွန်တော်တို့ဟိုအတိုင်းဝိုင်းပေါ့မြန်မာအတိုင်းဝိုင်းအခြေပြုအဖွဲ့အစည်းတွေဒါတွေကတော့အများကြီးရှိကြတယ်နောက်တစ်ခါတကယ် professional ပေါ့နော်ဒီစီယုံနှုတ်ဆော်မှုဒီ advocacy လုပ်ငန်းတွေကိုလုံးကင်ဆောင်နေတဲ့အဖွဲ့အစည်းတွေလည်းရှိကြတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့အများနဲ့ညှိနှိုင်းတိုင်ပင်ပြီးတဲ့ခါကျတော့ဘလို့မျိုးပေါ့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးတော့အခုတက်ကိုပို့ပြီးတော့အာယုံဆိုင်လာအာယုံထားလာဆောင်ရွက်ရမယ်ဆိုတာကိုဒီလည်းညှိနှိုင်းပြီးတော့ကြိုးပမ်းပြည့်ရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုအချိန်ပေးပြီးတော့မေးတဲ့မေးခွန်းတွေဖြေကြားပေးတဲ့ဦးမှုဆောင်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းမင်းအချိန်အများကြီးကျေးဇူးတင်ပါတယ်
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00နာရီကနေ 10:00 နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းဖြစ်ကြပါစေတော်တာရှင်များခင်ဗျာ VOA American အတန်ရဲ့မြန်မာပြည်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါထိုင်းနိုင်ငံမှာတရုတ်ရုပ်ရှင်မင်းသားဝမ်ချင်းလူကုံကူးခံတဲ့အကြောင်းတရုတ်မီဒီယာတွေမှာထိတ်တန့်သတင်းဖြစ်လာပြီးတဲ့နောက်မှာမြဝတီဒေတာကကြားဖြန့် online ငွေလိမ်လုပ်ငန်းတွေကိုအရေးယူနှိမ်နှင်းမှုအာယုံဆိုင်လာတာတွေတွေ့ရပါတယ်အထူးသဖြင့်တရုတ်နိုင်ငံရဲ့ဖိအားပေးမှုနဲ့ထိုင်းနိုင်ငံဟာမြဝတီဒေတာကိုမီးဖြတ်တာအင်တာနက်ဖြတ်တောက်တာတွေအပါအဝင်နယ်စပ်ဖြတ်တန်းခွင့်တွေကိုတင်းကျပ်လိုက်ပါတယ်ကြားဖြန့်လုပ်ငန်းတွေရှိရာမြဝတီဒေတာဟာ BGF တမူစောချစ်သူရဲ့ထိန်းချုပ်နေမြေထဲမှာရှိနေတာပါကြားဖြန့်လုပ်ငန်းတွေမှာဘသူတွေပါဝင်ပတ်သက်နေတယ်လဲကမ္ဘာမြန်မာမီဒီယာတွေကဘလို့ရေးသားဖော်ပြကြတယ်လဲဆိုတာကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေမြန်မာစစ်တပ်အာဂရီလိုက်စားမှုနဲ့ကြားဖြန့် online ငွေလိမ်ဂိုင်းများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုဒလော်ရွှေကုတ်ကူဒေတာကကြားဖြန့်လုပ်ငန်းတွေအကြောင်းဟာမီဒီယာတွေမှာဦးစားပေးသတင်းဖြစ်နေတာတွေ့ရပါတယ်မြန်မာလူရေးသားဖော်ပြကြတဲ့သတင်းမီဒီယာများမှသည် Bangkok Post AP News Reuters BBC Washington Post စတဲ့သတင်းစာကြီးတွေအထိရေးသားဖော်ပြနေကြတာကိုတွေ့ရပါတယ်။ကြားဖြန့်လုပ်ငန်းတွေရှိရာရွှေကုတ်ကူမြို့တစ်ကိုထိုင်းဘက်ကလျှက်စစ်မီးဖြတ်တဲ့သတင်း၊ထိုင်းစစ်ဦးစီးချုပ်ဘာဝင်တရုတ်အစိုးရဒုဝန်ကြီးတွေထိုင်းမြန်မာနယ်စပ်ကိုလာရောက်လေ့လာကြည့်ရှုကြတဲ့သတင်း၊ကြားဖြန့်လုပ်ငန်းနေရာတချို့ကိုနေကြားဆောင်တပ် BDF ကဝင်ရောက်စီးနှင်းကလူကုန်ကူးခံထားရသူများကိုထိုင်းနိုင်ငံဘက်သို့လွှဲပြောင်းပေးတဲ့သတင်းတွေနဲ့အတူနေကြားဆောင်တပ်မှုစောချစ်သူရဲ့နာမည်ဟာလဲသတင်းတွေမှာမပါရင်မပြီးဖြစ်လာတာတွေ့ရပါတယ်အသက်55နှစ်အရွယ်စောချစ်သူဟာ BGF လို့ခေါ်တဲ့နေကြားဆောင်တပ်ရဲ့တပ်မှုပါ BGF ဆိုတာကလဲမြန်မာစစ်တပ်ရဲ့လက်ရောက်ခံအဖွဲ့အစည်းတစ်ခုဖြစ်ပါတယ်စောချစ်သူရဲ့မူလအစကတော့ကရင်အမျိုးသားအစည်းအရုံး KNU ကဖြစ်ကြောင်းသိရပါတယ်1994ခုနှစ်မှာ KNU အောက်ကနေဗုဒ္ဓဘာသာဝင်ကရင်တွေဟာဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA အဖြစ်ခွဲထွက်ရမှာစောချစ်သူလဲပါဝင်ခဲ့ပါတယ်2009ခုနှစ်မှာ DKBA ကိုနေကြားဆောင်တက် Border Guard Force BGF အဖြစ်အသွင်ပြောင်းဖွဲ့စည်းချိန်မှာတော့စောချစ်သူဟာ BGF တက်မှုဗိုလ်မှူးကြီးစောချစ်သူဖြစ်လာခဲ့ပါတယ်2023ဇန်နဝါရီလမှာတော့စစ်ကောင်စီကစောချစ်သူကိုနေပြည်တော်မှာတတိပြန်ချီဘွဲ့ပေးရခဲ့တယ်လို့2024ဇန်နဝါရီလ24ရက်နေ့မှာဒေသဆိုင်ရာစစ်စင်ရေးကုတ်ကဲရေးမှုတဆကမှုဗိုလ်မှူးချုပ်စောချစ်သူအဖြစ်စစ်ကောင်စီကယာရုတိုမြင့်ခန့်အပ်ခြင်းခံခဲ့ရသူဖြစ်ပါတယ်။ AYRD သတင်းဌာနကတော့စောချစ်သူဟာနှစ်စဉ်နေပြည်တော်ကိုပုံမှန်လာလေ့ရှိပြီးစစ်ကောင်ဆောင်မင်းအွန်လိုင်းနဲ့နှစ်ဦးတည်းတရားတွေ့လေ့ရှိတယ်။စောချစ်သူနေပြည်တော်လာတဲ့အခါစစ်ကောင်ဆောင်မင်းအွန်လိုင်းနဲ့အတူ Boss KTV မှာပျော်ပါလေ့ရှိတယ်။ရွှေကုတ်ကရတဲ့ဝင်ငွေကိုမြန်မာစစ်တပ်ကိုခွဲဝေပေးရတယ်ဆိုတဲ့သတင်းတွေလဲကြေပြန့်စွာထွက်ရှိတယ်လို့ထိုင်းနဲ့တရုတ်ဖိအားကြားကမြဝတီကြားဖြန့်လုပ်ငန်းများဆိုတဲ့ဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်ကြားဖြန့် online ငွေလိမ်လုပ်ငန်းတွေနဲ့နာမည်ကြီးတဲ့ကရင်ပြည်နယ်မြဝတီမြို့နယ်က KK Park အပါအဝင်ရွှေကုတ်ကမြို့တွေဟာ BGF ကောင်းဆောင်စောချစ်သူထိန်းချုပ်ရာနယ်မြေအတွင်းမှာတည်ရှိတာပါ။ရွှေကုတ်ဒေသကလောင်းကစားရုံတွေအကြောင်းနဲ့online ငွေလိမ်ဂိုင်းတွေအကြောင်းကိုသတင်းမီဒီယာတွေကရေးသားဖော်ပြခဲ့ကြပေမယ့်လို့ထိုင်းအပါအဝင်ဒေသတွင်းအစိုးရတွေအုပ်ချုပ်သူတွေကအလေးမထားခဲ့ကြပါဘူးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မှာတော့ထိုင်းကိုရောက်လာတဲ့တရုတ်ရုပ်ရှင်မင်းသားဝမ်ဂျင်းဟာလူကုန်ကူးခံရကနာယူ60ကျော်ကြာပျောက်ဆုံးသွားခဲ့ပါတယ်တရုတ်ရုပ်ရှင်မင်းသားဟာလူကုန်ကူးခံရကရွှေကုတ်ကဒေသက
online ငွေလိမ်ကိုင်းတစ်ခုတန်းရောက်ရှိသွားတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ဖိအားဟာထိုင်းအစိုးရနဲ့ဒေတာတွင်အုပ်ချုပ်သူတွေအပေါ်ကြားရောက်လာပါတော့တယ်တရုတ်ရဲ့ဖိအားကြားရောက်လာတော့မှထိုင်းအာဏာပိုင်တွေပြူးပြူးပြားပြားဖြစ်ကုန်ပြီးလျှက်စစ်မှုတွေဖြတ်အင်တာနက်တွေဖြတ်နေဆက်တွေပိတ်လောင်စာဆီမီးစက်မိုဘိုင်းဖုန်းဆိုလာပြားကေဘယ်ကြိုးတွေအပါအဝင်ကုန်ပစ္စည်း71မျိုးကိုမြန်မာဘက်တင်သွင်းခွင့်ပိတ်ပင်ခဲ့ပါတယ်။ဒါအပြင်ထိုင်းအစိုးရဟာထိုင်းရဲမင်းကြီးအကာရတ်အင်တာဆပ်နဲ့တာခ်ကရင်ပြည်နယ်ရဲချုပ်ဆမ်ရစ်အာကာမော်တို့ကိုလည်းယာရုကရနာကစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်လာတာလည်းတွေ့ရပါတယ်။ BGF တပ်မှုတွေဖြစ်တဲ့စောချစ်သူစောမုတ်တုံနဲ့စောတင်ဝင်းတို့ကိုထိုင်းဘက်ကဖမ်းရန်ထုတ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။စောချစ်သူကတော့ထိုင်းလွတ်တော်မှာအတိုက်ခံပါတီတွေကသူ့ကိုဖမ်းရမ်းထုတ်ဖို့အစိုးတင်သွင်းတာကိုစိတ်မကောင်းတဲ့အကြောင်းသူ့မှာဘာအပြစ်မှမရှိတဲ့အကြောင်းဖေဖော်ဝါရီ18ရက်နေ့ကမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါအပြင်စောချစ်သူကသူ့နဲ့ကြားဖြန့်လုပ်ငန်းနဲ့မပတ်သက်တဲ့အကြောင်းမြဝတီခရိုင်ထဲမှာရှိတဲ့ကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်ကိုင်နေသူတွေကိုပြက်ပြက်သားသားရှင်းလင်းသွားမယ်လို့ပြောတဲ့အကြောင်းကို DVB သတင်းဌာနကဖေဖော်ဝါရီ18ရက်နေ့မှာဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့ကြားဖြန့်လုပ်ငန်းတွေရှိရာမြဝတီဒေသကိုထိုင်းဘက်ကလျှက်စစ်မီပေးနေတာပါလို့သူနဲ့မဆိုင်သလိုထိုင်းကိုလွှဲချကာမြဝတီဒေသကကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်ပြီးဘာမှထုတ်ပြန်ခြင်းမရှိဘဲနှုတ်ဆက်နေတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းလောက်ကင်ဒေသကကြားဖြန့်လုပ်ငန်းတွေကိုနှိမ်နင်းစဉ်ကကြားဖြန့်လုပ်ငန်းတွေနဲ့ဆက်နွယ်ပတ်သက်တာကြောင့်စစ်ကောင်စီရဲ့ကာကွယ်ရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းအရှိပိုင်းတိုင်းမူဗိုလ်ချုပ်လှမူမြောက်ပိုင်းတိုင်းတိုင်းမူဗိုလ်ချုပ်စိုးလှိုင်းလောက်ကန်ဒါစခမူဟောင်းဗိုလ်ချုပ်ဇော်မင်းတို့ကို2024မေလ18ရက်နေ့မှာထောင်ဒဏ်10နှစ်ကနေ9နှစ်အသီးသီးချမှတ်ခဲ့တယ်လို့ DVB ကဖော်ပြခဲ့တာတွေ့ရပါတယ်မြဝတီဒေသကကြားဖြန့် online ငွေလိမ်လုပ်ငန်းတွေဟာမြန်မာစစ်တပ်ထိုင်းအာဏာပိုင်တချို့နဲ့ KNU ခေါင်းဆောင်တချို့ပါဝင်ပတ်သက်နေတယ်လို့လည်းတချို့သတင်းတွေကဆိုပါတယ်ထိုင်းသတင်းတွေကတော့မြန်မာထိုင်းနေဆက်မြဝတီရှိကြားဖြန့်လုပ်ငန်းတွေမှာတရုတ်မလေးရှားနဲ့ဖိလစ်ပိုင်ပါဝင်နိုင်ငံ20ကျော်ကနေလူကုန်မှုခံရသူ 9,000 လောက်ရှိမယ်လို့ခန့်မှန်းဖော်ပြကြပါတယ်။ဖေဖော်ဝါရီ9ရက်နေ့ကဖော်ပြခဲ့တဲ့ Washington Post သတင်းစာကြီးရဲ့ Editor အပေါ်မှာတော့ Cyber Scam ကြားဖြန့်ငွေလိမ်လုပ်ငန်းတွေဟာတရုတ်ပြည်ကနေအမေရိကန်ပြည်ထောင်စုအထိကျယ်ပြန့်လာနေပြီမယ်။ဒါကိုရပ်တန့်ဖို့ပူးပေါင်းဆောင်ရွက်မှုမရှိကြဘူး။2023ခုနှစ်အတွင်းမှာအမေရိကန်လူဦးရေရဲ့၄ပုံတစ်ပုံဟာကြားဖြန့်ငွေလိမ်ကိုင်းတွေကြောင့်အမေရိကန်ဒေါ်လာ160ဘီလီယံနီးပါးဆုံးကျုံးခဲ့ရတယ်။ကြားဖြန့်လုပ်ငန်းတွေကြီးထွားလာတာဟာတစိမ့်တစ်ပိုင်းကြာရှုံးနိုင်ငံဖြစ်နေတဲ့မြန်မာနိုင်ငံကိုဆက်လက်ပြိုကွဲသွားစေနိုင်တယ်။မြန်မာနဲ့တရုတ်ထိုင်းလာအိုနယ်စပ်တစ်လျှောက်မှာလူမျိုးစုတပုံတွေကထိန်းချုပ်ထားပြီးရာဇဝတ်ကိုင်းတွေကြီးထွားလာနေတယ်။အထူးလိုအပ်နေတာကတော့ကြားဖြန့်လုပ်ငန်းတွေကိုထိန်းချုပ်ဖို့ဆိုရင်မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုဖြည့်ရှင်းခြင်းကစရမယ်လို့Washington Post သတင်းစာကြီးရဲ့ Editor အဘော်ကထောက်ပြရေးသားထားပါတယ်။လေလာဆောင်ကြည့်သူတချို့ကတော့စစ်ဘိုလ်ချုပ်တွေနဲ့စစ်ကောင်စီလက်အောက်ဝန်ထမ်းအဆင့်ဆင့်ဟာတရားဥပဒေတွေကိုမျက်ကွယ်ပြုပြီးလက်ပေးလက်ယူနဲ့အကျင့်ပြတ်ချစားမှုတွေမှာကြဲကြဲပြတ်ပြတ်ပါဝင်ပတ်သက်နေသူတွေဖြစ်တယ်။ဒါကြောင့်စစ်ကောင်စီရှိနေသေးတော့ကြားဖြန့်လုပ်ငန်းတွေကိုအမြင့်ပြတ်အောင်နှိမ်နင်းဖို့မဖြစ်နိုင်ဘူး။အာရှမှာအာဂရိလိုက်စားမှုအဆိုးရွားဆုံးနိုင်ငံဟာမြန်မာနိုင်ငံဖြစ်နေတယ်။2024ခုနှစ်အကျင့်ပြတ်ချစားမှုညှွန်းကိန်းအရနိုင်ငံပေါင်း180ရှိတဲ့အနေနဲ့မြန်မာနိုင်ငံဟာအဆင့်168နေရာမှာရှိတယ်လို့ Transparency International အဖွဲ့ကြီးကဖော်ပြထားတာတွေ့ရပါတယ်ခင်ဗျာ
။ဆောင်းပါရှင်ပြင်သေးနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကတော့မြင်ကွင်းကျန်မှတ်စုအစီအစဉ်မှာစစ်ကောင်စီကစစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့တပြိုင်တည်းဆွေးနွေးမှုတွေတဖွဲ့ချင်းဆွေးနွေးမှုတွေလုပ်နေပါတယ်။ဒါအပြင်ဆွေးနွေးပွဲကိုဆီလွတ်တဲ့စစ်တပ်ကိုယ်စားလှယ်တွေကိုလည်းအပြောင်းအလဲလုပ်ခဲ့ပါတယ်။ဒီအကြောင်းအရာကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျန်မှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
စစ်ရေးတစ်တုံညာနှစ်ကုန်စတင်ပြီးနောက်ပိုင်းစစ်ကောင်စီနဲ့ညီနောင်သုံးဖွဲ့အကြားဆွေးနွေးမှု၈ကြိမ်ရှိခဲ့ပါပြီ။ ၃ဖွဲ့ပေါင်းပြီးတွေ့တာက၅ချိန်နဲ့တစ်ဖွဲ့ချင်းစီခွဲတွေ့တာက၃ချိန်မှာ၃ချိန်မြောက်ဆွေးနွေးအပြီးမှာယာယီအပြစ်ရပ်ဖို့သဘောတူခဲ့ကြပါတယ်၄ချိန်နဲ့၅ချိန်မြောက်ဆွေးနွေးမှုတွေမှာရလတ်မထွက်ခဲ့ပဲတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီနောက်မှာတော့စစ်ကောင်စီဟာကုံစံပြောင်းပြီးတစ်ဖွဲ့ချင်းနဲ့ပဲတီးခြားတွေ့တော့တာပါMNDAA နဲ့နှစ်ကြိမ်တွေ့အပြီးမှာတော့သဘောတူညီချက်တချို့ထွက်ခဲ့ပါတယ်စစ်ကောင်စီနဲ့ TNLA တို့အပြစ်ရက်ရေးဖေဖော်ဝါရီ16နဲ့18ရက်တွေမှာဆွေးနွေးကြပြီးမဲ့ရလက်မထွက်ခဲ့ပါဘူးတရုတ်နိုင်ငံရဲ့ဖိအားပေးဂျာဝင်မှုနဲ့ကုမင်းမြို့မှာဆွေးနွေးခဲ့ကြတာပါ TNLA ဘက်ကလက်ရှိနှစ်ဖက်တပ်တွေရောက်နေတဲ့နေရာမှာပဲအပြစ်ရပ်ဖို့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေမလုပ်ဖို့နဲ့ထိမ့်ချုပ်ထားတဲ့နယ်မြေတွေကိုစေဝါနဲ့အစားအသောက်တွေခွင့်ပြုပေးဖို့ဆွေးနွေးခဲ့တာပါစစ်ကောင်စီကတော့ TNLA တပ်တွေကိုနောက်ဆုတ်ပေးဖို့ပဲလိုလားပါတယ်စစ်ကောင်ဆောင်ဟာဟိုက်ကင်ဆွေးနွေးပွဲတွေကိုလွတ်တဲ့ကိုယ်စားလှယ်တွေလည်းအပြောင်းအလဲလုပ်ခဲ့ပါတယ်ညီနောင်၃ဖွဲ့နဲ့ဆွေးနွေးခဲ့တဲ့၅ချိန်မှာ၄ချိန်ကဒုပိုချုပ်ကြီးမင်းနိုင်ကိုဥဆောင်စီခဲ့ပါတယ်နောက်ဆုံးအချိန်မှာစစ်ဥပဒေချုပ်ဒုပိုချုပ်ကြီးမျိုးတန်နိုင်ကဥဆောင်တာပါတတိယအချိန်တုန်းကတော့စစ်ကောင်းဆောင်ရဲ့ကိုရံတော်ဘိုချုပ်မိုးမြင့်ဆွေကိုလည်းပါဝင်စီခဲ့ပါတယ်နောက်ဆုံး၃ချိန်မှာရှမ်းပြည်စစ်စင်ရေးနဲ့မဆိုင်တဲ့ဒုဗိုလ်ချုပ်ကြီးကိုကိုဦးကိုဦးဆောင်စီခဲ့ပါတယ
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ။တော်တာရှင်တွေအနေနဲ့ကျွန်တော်တို့ VOA American အသံကားထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA Facebook ရဲ့ Messenger မှာပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။ခုကတော့မြန်မာပြည်ကပေးစာပြန်စာအစီအစဉ်ကဏ္ဍဖြစ်ပါတယ်။မအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်သောဒီမိုကရေစီဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE VOE ကတပတ်စာထုတ်လွှင့်တဲ့အစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဘူးသုတတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းအရာတွေပြည်ရင်းကအကြောင်းအရာတွေကိုသိရလို့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းဘူးသုတတွေသိရတဲ့အတွက် VOE ကိုကျေးဇူးတင်လှည့်ပါဗျာ VOE ဝိုင်းတော်သူဝိုင်းတော်သားတွေလည်းဘေးကင်းကျန်းမာကြပါစေအဆင်အားပေးလျက်ပါလို့ရေးလာပါတယ်ဟုတ်ကဲ့အစီအစဉ်တွေကိုပုံမှန်နားထောင်ပြတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်เนาะကျမတို့ကလည်းပြန်ပြီးတော့ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင် Facebook comment မှာမေးလာတဲ့တော်ရရှင်တယောက်ကတော့မြမပြည်မပေးစာအစီအစဉ်မင်္ဂလာညချမ်းလေးပါတဲ့ကျေးဇူးပြုပြီးတော့ဖြေကြားပေးပါเนาะ American သမ္မတ Trump ပြောတဲ့စကားအစကိုသတိပေးတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အကျဉ်းသားတွေလှုပ်ပေးဖို့ပြောတာသတင်းတွေကရေးသားနေတာတွေ့လို့ live မှာကြည့်မိတယ်။တကယ်လားလေးလာပေးပါနော်တဲ့။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာကြပါစေတဲ့။ဟုတ်ကဲ့ဒီသတင်းမကြားသေးပါဘူးရှင်။ Dalamnya American PR juga ni, memang yang ni betul betul biasa kali. Kau cuma review juga. Nasunya ada ni kau. Cici internet sambil nak mati pun ni ramlo. Tengen tu biasa ni review internet sambil nak. Tama mau review ye lumbu kau ye sambil nak rumah tu ya map separe no. ပြေတော်ရရှင်နေအနေနဲ့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့စာတွေကိုကျွန်တော်တို့အပတ်စဉ်ဖော်ပြပေးနေပါတယ်ရှင်ဒီတစ်ခါတော့တော်ရရှင်တယောက်ကသူ့ရဲ့နိုင်ငံရေးထင်မြင်ယူဆချက်ကိုမေးလာတာမဟုတ်ဘဲနဲ့သူသိချင်တဲ့အချက်ကိုမေးလာတာကျွန်မဖြေကြားပေးချင်ပါတယ်အမေရိကန်ပြည်တော်စုမှာသမရတဲ့မဟုတ်ပြင်မယ်လေအခုဒုတိယသက်တမ်းအတွက်တစ်ခေါက်ထပ်ပြီးရွေးခံရပြီးတော့သမရဒေါ်နယ်ထရမ်ဇန်နဝါရီလမှာပဲစပြီးတာဝန်ယူရာကြောင်းဒီလိုမျိုးအမေရိကန်နိုင်ငံကအစိုးရဖွဲ့စည်းပုံနဲ့ပတ်သက်ပြီးမေးလာတဲ့သောရရှင်တယောက်ရဲ့စာဖြစ်ပါတယ်
။ဘယ်ဒါနာကျော်နဲ့ VOA ဖွဲ့သားအားလုံးကိုကြမ်းမာပြီးစိတ်ချမ်းသာပါစေလို့ဥစွာနှုတ်ဆက်လိုက်ပါတယ်။ကျွန်တော်က VOA ကို6တန်းနှစ်လောက်ခရဲကရေဒီယိုနဲ့နားထောင်ခဲ့တာပါ။အဲ့ဒီချိန်က Facebook နဲ့ Internet ဘာမှမပေါ်သေးပါဘူး။တခုလောက်သိချင်လို့ပါအမေရိကန်မှာသမရတယောက်တက်လာရင်ဒုသမရနဲ့ကာကွယ်ရေးဝင်ကြီးနိုင်ငံခြားရေးဝင်ကြီးအပါအဝင်ဝင်ကြီးအားလုံးအပြောင်းအလဲလုပ်ကြရတာပါလားပြီးတော့ရှိသမျှပြည်နယ်အားလုံးမှာရှိကြတဲ့အုပ်ချုပ်ရေးမှုမြန်မာနိုင်ငံမှာဆိုရင်တော့တိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေပေါ့ဗျာအားလုံးရောအပြောင်းအလဲလုပ်ကြရသလားဘူးသူရအနေနဲ့မေးကြည့်တာပ
ါဟုတ်ကဲ့ပါဒီတော်ရရှင်မေးထားလို့တော့ပြတော့လည်းသိချာဖတ်ကြည့်ဖြစ်ပါတယ်နော်သူမိထားတဲ့အမေရိကန်သမ္မတအပြောင်းလဲနဲ့ပတ်သက်ပြီးတော့ရှင်းပြပေးရမယ်ဆိုရင်တော့ဒီဘ ਹੁ အစိုးရဝင်ကြီးတွေဆိုတာသမ္မတတကသူ့ရဲ့ကက်ဘိနက်ပေါ့နော်ဝင်ကြီးအဖွဲ့ကိုအသစ်ပြင်ပြီးခန့်တာပါသူသမ္မတနိုင်ငံသားရေးဝင်ကြီးကာကွယ်ရေးဝင်ကြီးစသဖြင့်ပေါ့နော်ဝင်ကြီးတွေအားလုံးအပြောင်းလဲလုပ်ပါတယ်ဒါပေမဲ့အဲ့ဒီဝင်ကြီးတွေကိုလွှတ်တော်ကအတည်ပြုပေးဖို့တော့လိုပါတယ်ရှင်နောက်တော့ဒီတော်ရရှင်မိထားတဲ့နောက်တစ်ချက်ပြည်နယ်အုပ်ချုပ်ရေးမှုGovernors တွေနဲ့ပတ်သက်ရင်တော့ပြည်내အုပ်ချုပ်ရေးမှုတွေကသမရပြောင်းလို့အလိုလျောက်လိုက်ပြီးမပြောင်းပါဘူး။သူတို့ကသက်ဆိုင်ရာပြည်내တွေကပြည်သူတွေထိုက်ရိုက်ပြီးရွေးချယ်ခံထားတဲ့သူတွေဖြစ်လို့ဖြစ်ပါတယ်။ပြည်내လိုက်သတ်မှတ်ထားတဲ့သက်တမ်းတိုင်းသူတို့ဆက်ပြီးတော့တာဝန်ထမ်းဆောင်ရပါတယ်။ပြည်내တစ်ခုချင်းစီမှာတရားရွေးကောက်ပွဲတွေကျင်းပပြီးတော့သူတို့ကိုရွေးချယ်ကြတာဖြစ်ပါတယ်။ဒါကြောင့်မချုပ်ပြီးပြောရမယ်ဆိုရင်တော့သမရတစ်တက်လာတဲ့အခါမှာဘ ਹੁ အစိုးရဝန်ကြီးတွေကပဲပြောင်းနေဖြစ်ပြီးတော့ပြည်내အုပ်ချုပ်ရေးမှုတွေကတော့သူတို့ရဲ့သက်တမ်းတိုင်းဆက်ပြီးတော့တာဝန်ထမ်းဆောင်ကြတာဖြစ်ပါတယ်ရှင်။ကျွန်မအဖြေကိုရှင်းပြထင်ပါတယ်နော်။အခုဆက်ပြီးတော့တော်ရရှင်ကြီးရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြမှာနော်။မလေးရှားကတော်ရရှင်တယောက်ရေးလာတဲ့စာကတော့မင်္ဂလာပါ VOA Burmese မြမအတန်ကဝိုင်းတော်သူဝိုင်းတော်သားတဲ့။ကျွန်တော် view မြန်မာပိုင်းကိုနားဆင်အားပေးတဲ့သောရရှင်တယောက်မလို့အခုမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးလိုက်တာပါ NUG အစိုးရခေါင်းဆောင်တွေစီကိုလိမ့်မှုပြီးတော့ရေးချင်တာပါတဲ့ view ကနေဖော်ပြပေးပြီးတော့ NUG အစိုးရခေါင်းဆောင်တွေကြားသိအောင်ဖတ်ပြပေးပါဆိုပြီးတော့ပြောလာပါတယ်ဒီသောရရှင်ကမလေးရှားရောက်မြန်မာဒုက္ခသည်တွေဒုက္ခသည်ကပ်မရတဲ့အတွက်ကြောင့်မလို့အဖမ်းအဆီးတွေကြောင့်မအလွန်အခက်အခဲဖြစ်နေပါတယ်ဆိုပြီးတော့ NUG အစိုးရစီကိုမြစ်တာရက်ခံလာတဲ့စာဖြစ်ပါတယ်
NUG အစိုးရခေါင်းဆောင်များခင်ဗျကျွန်တော်တို့အားလုံးသိထားတဲ့အတိုင်းပဲမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်သူအများအပြားနိုင်ငံသားကိုထွက်ပြေးတင်းရှောင်လာကြရပါတယ်မလေးရှားနိုင်ငံကလည်းဒီလိုဒုက္ခသည်တွေအတွက်ခိုးလုံစရာနေရာတစ်ခုဖြစ်ပေမဲ့အခုအခါမှာတော့မလေးရှားအစိုးရကဗမာဒုက္ခသည်တွေကိုနေတိုင်းလိုလိုလိုက်ပြီးတော့ဖမ်းပြီးမြန်မာနိုင်ငံကိုပြန်ပို့နေတာပါဒီလိုအခြေအနေနဲ့ကြုံနေရတော့မြန်မာဒုက္ခသည်တွေအတွက်အထူးစိုးရိမ်စရာဖြစ်ပြီးလုံးညုံရင်းနဲ့ဘဝပေါင်းများစွာထိခိုက်စေနိုင်တဲ့အနေထားပါတကယ်ဆိုရင်မလေးရှားနိုင်ငံကမြန်မာနိုင်ငံရေးကိုဂရုစိုက်တဲ့နိုင်ငံတစ်ခုဖြစ်တာမို့ NUG အစိုးရအနေနဲ့မလေးရှားအစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ပြီးဒုက္ခသည်ကပ်မရသေးတဲ့သူတွေရောကပ်ပြားရှိထားတဲ့သူတွေရောဒုက္ခသည်ဆိုင်ရာအခွင့်အရေးတွေကိုကာကွယ်ပေးဖို့အရေးကြီးလိုအပ်နေပါတယ်ဒါကြောင့်ကျွန်တော်တို့မလေးရှားရောက်မြန်မာတွေအနေနဲ့ NUG အစိုးရမလေးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးမြန်မာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့တောင်းဆိုလိုပါတယ် NUG အစိုးရရဲ့ကြိုးပမ်းမှုတွေကမြန်မာပြည်သူတွေအတွက်အထူးအရေးပါပြီးမလေးရှားနိုင်ငံနဲ့ဆက်ဆံရေးလည်းပိုပြီးတော့တိုးတက်ကောင်းမွန်စေမယ်လို့ယုံကြည်ပါတယ်ခင်ဗျ
ဒါကတော့မလေးရှားမှာမြန်မာဒုက္ခသည်တွေအကြီးအကျယ်ဒုက္ခရောက်နေရပါတယ်ဆိုပြီးဒီသောရရှင် NUG အစိုးရကိုစာရေးပြီးတော့တ တင်ပြလာတာပါသူက view why not the why not တွေအားလုံးလေကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်ကျေးဇူးတင်ပါတယ်เนาะစာလဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်အခုမြန်မာနိုင်ငံအနှံ့မှာအားလုံးသိကြတဲ့အတိုင်းစစ်မှုထမ်းအတွက်မြန်မာစစ်တပ်ကနေပြီးတော့လိုက်လံပြီးတော့စစ်သားစုဆောင်ခေါ်ယူနေပြီးတော့တချို့ဒေသတွေမှာတော့ပတ်စံအတင်းကျပ်ကောက်ခံတာတွေရှိနေပါတယ်เนาะဒါလိုမျိုးမြန်မာနိုင်ငံအရရက်မှာငွေကြေးကောက်ခံတဲ့သတင်းတွေမှာဆိုရင်တော့တော်တော်ကိုအခြေအနေဆိုးရွားနေလို့သတင်းရေးပေးရခြင်းဖြစ်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူတို့ရောမှာဖြစ်နေတဲ့ငွေကောက်ခံမှုနဲ့ပတ်သက်ပြီးတော့ရေးလာပါတယ်မကွေးတိုင်းတောင်တွင်းကြီးဘက်ကဖြစ်ပါတယ်ရှင်။လုံချုံရေးအရာတော့သူကသူ့ရဲ့နေရက်လိပ်စာကိုမပြောပါနဲ့ဆိုလို့ကျမခြေရွာနာမည်တော့ထည့်ပြီးတော့မပြောလိုက်ပါဘူးเนาะ
စစ်တပ်ကဘလောက်တောင်ဆိုးနေလဲဆိုရင်ကျွန်တော်ရွာဘက်မှာမိဘကို၃ဘိန်းမောင်းပြီးလှုပ်ကြွေနေတဲ့ကလေးငယ်ကိုဖမ်းဆီးပြီးမြမာငွေ3150ကျပ်နဲ့ပြန်ရွေးခိုင်းပါတယ်။135သိန်းပေးပြီးပြန်ရွေးခဲ့ရပါတယ်။ပြီးရင်လဲဗိုက်ဒီတယ်ကိုဖမ်းပြီးပြန်ရွေးခိုင်းနေပါတယ်။ခုပုံစံကစစ်တပ်ကချောဆွဲနေတာထက်ပြန်မေးဆွဲပြီးငွေနဲ့ပြန်ရွေးခိုင်းနေတယ်ဆိုရမှာပဲ။နေရက်လိပ်စာအတိအကျကိုတော့လုံးကြုံရေးအရာမပြောပါနဲ့ဗျာတအားဆိုးဝါးလုံးလို့တင်ပြရခြင်းဖြစ်ပါတယ
်ဒါကတော့မြန်မာနိုင်ငံအနှံ့မှာကြားမချမ်းစစ်မှုထမ်းလိုက်ပြီးတော့စူးစောင်းတာတချို့ဒေသတွေမှာပတ်စံအတင်းကျပ်ကောက်ခံတာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရင်ဖွင့်ရေးသားလာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးလိုက်တာပါเนาะဒီတစ်ပတ်တော့သောရရှင်တွေရဲ့ပေးစာတွေကိုဒီမရင်ရက်ချင်ပါတယ်ရှင်အားလုံးပုံပုံကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်เนาะဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambi's News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ Viewy မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို Viewy မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet ဆာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဒေးရနေရဲ့ခင်ရှင်၊ရှင်လန်းချမ်းမြေကြပါစေရှင်။
မအီတနာကြောတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဆောက်လုပ်ရေးလုပ်ငန်းခွင်မှာလူသားတွေနဲ့အတူလက်တွဲအလုပ်လုပ်နိုင်တဲ့ဆက်ရုပ်တစ်မျိုးကိုအီတလီနိုင်ငံမှာစမ်းသပ်အသုံးပြုနေပါတယ်လူသားတွေစကားပြောဆိုနိုင်တဲ့စွမ်းရည်နဲ့သက်ဆိုင်တဲ့မျိုးရိုးဗီဇကိုကြွတ်တီစီမှာထက်သွင်းစမ်းသပ်တဲ့အခါမှာကြွတ်တီစကားပြောတဲ့အတန်ဟာပြောင်းလဲသွားတဲ့အကြောင်းအမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းလေးတွေကိုတော့ကိုငင်းချမ်းနဲ့မမသက်စင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီလုပ်ငန်းတွေမှာလူသားတွေနဲ့အတူလက်တွဲအလုပ်လုပ်နိုင်တဲ့ဆက်ရုပ်တမျိုးကိုအီတလီနိုင်ငံမှာစမ်းသပ်အသုံးပြုနေပါတယ်။ Concert လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာအန်ဒီအမျိုးရည်နေရာနဲ့ထပ်တလဲလေးလှုပ်ရတဲ့အလုပ်တွေမှာလူသားတွေအစားခိုင်းထားတဲ့အလုပ်တွေကိုအလိုအလျောက်လုပ်ပေးနိုင်ပါတယ်။လှုပ်ဆောင်ရမယ့်အလုပ်နဲ့နေရာပေါ်မူတည်ပြီးဆက်ရုပ်ရဲ့ပုံစံကိုအမျိုးမျိုးပြောင်းလဲလို့ရတယ်လို့လိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းဆက်ရုပ်မှာတက်ဆင်နိုင်ပါတယ်လို့ဒီဆက်ရုပ်ကိုတီထွင်တဲ့အီတလီနီးပညာတက္ကသိုလ်လူလူဆက်ရုပ်နဲ့လူသားအခြေခံဆက်ရုပ်ထုတ်လုပ်ရေးလုပ်ငန်းကအကြီးအကဲပြောပါတယ်
စေတုတ်တာအပေါက်ဖောက်တာကောဘတ်စားတာစရာရီတွေလိုအပ်တဲ့ပစ္စည်းတွေနဲ့ကိရိယာတွေကိုပြောင်းလဲပြီးတော့အသုံးပြုနိုင်ပါတယ်ဒီဆက်ရုပ်နဲ့အတူအလုပ်တွဲလုပ်တဲ့အခါလူသားအတွက်ဘေးရန်ဒီရဲ့ကင်းစေဖို့အတွက်လဲဆက်ရုပ်စီမကင်မရာ 3D lidars နဲ့တခြားအာယုံခံကိရိယာတွေဖြစ်တဲ့ ultrasonic အာယုံခံကိရိယာတွေကိုလည်းတပ်ဆင်ပေးထားပါတယ်အနာဂတ်မှာတော့ဒီ concept ဆက်ရုပ်ကလုပ်နိုင်တဲ့အလုပ်တွေကိုတိုးချဲ့သွားဖို့ရှိပြီးတော့ AI ဉာဏ်ရည်ထူးနည်းပညာသုံးပြီးတော့လဲဆက်ရုပ်အနေနဲ့ကိုလုပ်ထားတဲ့အလုပ်ကောင်းမကောင်းပြန်ပြီးတော့စစ်နိုင်အောင်အဆင့်မြင့်တင်သွားဖို့ရှိတယ်လို့တီထွင်တဲ့အဖွဲ့ကပြောပါတယ်ရှင်
လူသားတွေစကားပြောဆိုနိုင်တဲ့စွမ်းရည်နဲ့သက်ဆိုင်တဲ့မျိုးရိုးဗီဇာကိုကျွတ်တီစီမှာထည့်သွင်းစမ်းသပ်ခဲ့တဲ့အခါကျွတ်တီစကားပြောတဲ့အတန်ဟာပြောင်းလဲသွားတဲ့အကြောင်းအမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီလိုလူသားမျိုးရိုးဗီဇာထည့်သွင်းထားတဲ့ကျွတ်တီကမိတ်လိုက်တဲ့အခါတခြားပုံမှန်ကျွတ်တီနဲ့မတူဘဲအတန်တွေတိတိတသာပြောင်းလဲသွားတာကိုသိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့တာပါ။လူသားမျိုးနွယ်ရဲ့ Nova 1 မျိုးရိုးဗီဇာအကျိုးသက်ရောက်မှုကိုသိနိုင်ဖို့အတွက်CRISPR gene တဲဖြတ်နည်းနဲ့ကျွဲ့ရဲ့ Nova 1 မျိုးရိုးဗီဇာကိုလူသားရဲ့ Nova 1 မျိုးရိုးဗီဇာနဲ့အစားထိုးဆန်းသက်ခဲ့တာပါဒီလေးလာဆန်းသက်ချက်ကြောင့်လူသားတွေရဲ့စကားပြောနိုင်တဲ့စွမ်းရည်ဟာဒီ Nova 1 မျိုးရိုးဗီဇာနဲ့အများကြီးသက်ဆိုင်နေတာကိုရှာဖွေဖော်ထုတ်နိုင်ခဲ့တာဖြစ်ပြီးတော့လူသားမျိုးနွယ်ရှင်သန်ရည်တည်ဖို့အတွက်ဒီစကားပြောတဲ့စွမ်းရည်ဟာအဓိကဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်စကားပြောဆိုနိုင်တဲ့စွမ်းရည်ကြောင့်လူသားတွေဟာအချက်အလက်ဝေမျှပေးနိုင်တာဘဟုဒုတာတွေကိုလက်ဆင့်ကမ်းတာနဲ့အတူပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းမှုတွေလှုပ်လာနိုင်တာပါဒီ Nova 1 မျိုးရိုးဗီဇအပါအဝင်တခြားစင်ကဲပြောင်းလဲလာတဲ့မျိုးရိုးဗီဇတချို့ကြောင့် Homo sapiens လို့ခေါ်တဲ့ခေတ်သစ်လူသားမျိုးနွယ်ဖြစ်လာတာဖြစ်ပြီးစကားပြောဆိုနိုင်တဲ့စွမ်းရည်ကိုရခဲ့တာလို့သိပ္ပံပညာရှင်တွေကပြောပါတယ်အခုလိုစမ်းသပ်လေ့လာမှုတွေကနေစကားပြောဆိုရမှာအခက်အခဲရှိတဲ့လူတွေကိုတနေ့မှကူညီနိုင်ဖို့သိပ္ပံပညာရှင်တွေကမျှော်လင့်ပါတယ်ခင်ဗျာ
American ပြည်ထောင်စု New Hampshire ပြည်နယ်မှာတော့ပတ်မှုဆိုင်တစ်ခုကတင်ထားတဲ့ဒိုနတ်ပုံပကြီးကားဟာ American ဖွဲ့စည်းပုံအခြေခံဥပဒေကအာမခံထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီသလားဆိုတော့ကို Federal တရားသူကြီးတူကဆုံးဖြတ်ဖို့ရှိပါတယ်။ဒီပတ်မှုဆိုင်ခေါင်းမိုးမှာတက်ဆင်ထားတဲ့ဒိုနတ်ပုံပကြီးပုံကြီးဟာ2022ခုနှစ်ကဒေသခံအမှုပညာကျောင်းသားတူရဲ့လက်ရဖြစ်ပြီးတော့မြို့ကခွင့်ပြုထားတဲ့ကြော်ညာဆိုင်ပုတ်အရွယ်အစားထက်ကြီးနေတယ်ဆိုပြီးမြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကဖြုတ်ချခိုင်းနေတာပါ90လောက်ရှိတဲ့ဒီဒိုနတ်ပုံပကြီးကားကိုမြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကကြော်ညာဆိုင်ပုတ်အဖြစ်သတ်မှတ်ပြီးတော့ဒေသစီကံသတ်မှတ်ချက်ထက်၄ဆလောက်ပိုကြီးနေတယ်လို့ပြောပါတယ်ဒီပကြီးကားမှာဆွဲထားတဲ့ဒိုနတ်မုံတွေကိုအထက်ကပတ်မှုဆိုင်မှာမရောဘူးဆိုရင်ကြောညာဆိုင်ဖို့အဖြစ်သတ်မှတ်မှာမဟုတ်ပဲဖြုတ်ချဖို့မလိုဘူးလို့မြို့စုံသတ်မှတ်ရေးဘုတ်အဖွဲ့ကပြောပါတယ်။ဆိုင်ပိုင်ရှင်ရှောင်ယန်းကတော့ဒါဟာအမှုပညာလက်ရာပကြီးကားဖြစ်ပြီးတော့ဆိုင်ဖို့မဟုတ်ဘူးလို့ပြောပါတယ်။ဆိုင်ဖို့ကိုမဖြုတ်တဲ့အတွက်ဆိုင်ပိုင်ရှင်အနေနဲ့ပြစ်မှုအသေးစားရာဇဝတ်မှုနဲ့အရေးယူခံရဖို့ရှိတယ်လို့ဒဏ်ကြီးပေးဆောင်ရဖို့ရှိတာကြောင့်အယူခံဝင်ခဲ့ပေမဲ့လည်းပယ်ချခံခဲ့ရပါတယ်ဒီနောက်မှာတော့ဆိုင်ပိုင်ရှင်ရန်ကမြို့ကန်ဒေသအစိုးရကိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကန့်သက်တယ်ဆိုပြီးဖက်ဒရယ်တရားရုံးမှတရားစွဲဆိုခဲ့ပါတယ်လက်တလုံးမှာတော့နှစ်ဖက်ရှိနေတွေကိုထတ်တူးလျှောက်လေချက်တွေလုပ်ဖို့တရားသူကြီးကအချိန်ပေးထားပြီးဒီအချိန်တွင်းမှာတော့ဒီပကြီးကားကိုဒီတိုင်းမဲ့ထားခွင့်ပြုထားပါတယ်ရှင်
ဆက်လက်ပြီးတော့တရင်အချင်းချုပ်ကိုပြောပြပါမယ်ခင်ဗျာရုရှားကျူးကျော်စစ်ကိုကာကွယ်နိုင်အောင်အမေရိကန်အထောက်ပံ့လက်နက်တွေအတွက်မြေရှားတပ်တူထုတ်လုပ်ခွင့်အခွင့်အရေးအမေရိကန်ကိုပေးဖို့သဘောတူညီချက်နီးနေပြီလို့အမေရိကန်နဲ့ယူကရိန်းတို့ကတနင်္ဂနွေနေ့မှာပြောလိုက်ကြပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသဘောတူညီချက်ရဖို့တိုးတက်မှုတွေရှိနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆေးရုံမှာဆယ်ရက်မြောက်တနင်္ဂနွေနေ့အထိပိုယဟန်မင်းကြီးဖရန်စစ်ရဲ့အခြေအနေကအရေးကြီးတဲ့အခြေအနေဖြစ်နေစေပဲရှိတယ်လို့ဗာတီကန်ကပြောပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာသတိကောင်းကောင်းရှိပြီးနှာခေါင်းပိုက်ကတဆင့်အောက်ဆီဂျင်ရနေပါတယ်လို့ညနေခင်းနောက်ဆုံးအခြေအနေပတ်သက်လို့ဗာတီကန်ကပြောပါတယ်။ယူကရိန်းနဲ့ဥရောပလုံခြုံရေးအတွက်နောက်ထပ်လှမ်းရမယ့်ခြေလှမ်းတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေနဲ့အရေးပေါ်ထိပ်သီးအစည်းအဝေးကိုမတ်လ6ရက်နေ့ဘရက်ဆဲလ်မြို့မှာခေါ်ရတယ်လို့ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ခင်ဗျာ။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ဂလန်ကမ်ပယ်ဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA ချစ်မိတ်ဆွေများအားလုံးဘေးကင်းလုံခြုံမှုရှိနိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့စံကြော်ပါ။